Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 26ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်အတန်လွင့်စီစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335တို့ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။တောက်ကြညရဲ့အစီအစဉ်မူကကျမစုမမ
။မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ။ကျွန်တော်ကတော့ဝင်းမမဒီညထိတ်တန့်ရောက်သတင်းတွေကိုမစုမုံနဲ့ပဲပြပြပေးမှာပါ။ဒီညအထူးခြားဆုံးသတင်းတွေထဲမှာတော့ဣသရေလလူမျိုးတုံးတပ်ဖြတ်မှု ICG စစ်ဆေးဖို့ဆုံးဖြတ်လိုက်ပြီးအရသားတွေကိုဆက်မတိုက်ဖို့တားနေလိုက်ပါတယ်။နောက် CIA အကြီးအကဲကတော့ဒီဣသရေလဟာမတ်စ်ရဲ့ဥရောပမှာလာမယ့်ရက်အတွင်းဆွေးနွေးဖို့ရှိနေပါတယ်။ဒါအပြင်ရုရှားစစ်လေရင်ပြတ်ကျတဲ့ပေါ်ကုလလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးခဲ့ပါတယ်။အခုလိုသတင်းတွေနဲ့အတူတခြားစိတ်ဝင်စားစရာအကောင်းဆုံးသတင်းတွေကိုမဆုမုံနဲ့ပဲပြောပြပေးမှာပါခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးတော့စစ်ကောင်စီကလေကြောင်းကနေဇက်တိုက်တိုက်ခိုက်မှုတွေလုပ်နေပါတယ
်မလဲရှောင်းလိုက်ကြတာဆောက်ချားလိုက်နားလိုက်အခုကတော့မြန်သားဆောက်ချားတာနာနာကြတော့တိုက်တာလေရှောင်းလို့ဂရမ်ဂရမ်ကိုပေါ့လာတယ်ဆောက်တယ်ဘုံပိုင်လေးချင်းမတုံထားတာလေစီဆိုင်မြို့နယ်မှာဗျာစီဆိုင်မြို့နယ်မှာဆောက်တယ်
စီဆိုင်ဒေတာခန် VOE ကိုပြပြပေးခဲ့တာဖြစ်ပါတယ်ရှင်။ရှမ်းတောင်ပိုင်းကစီရေးအခြေအနေသတင်းနဲ့အတူရခိုင်ပြည်နယ်ဘက်မှာလည်းစစ်ကောင်စီကလေကြောင်းကနေပါတိုက်ခိုက်နေပါတယ်။နောက်ပြီးတော့အိန္ဒိယမဏိပူပြည်နယ်တွေကမြန်မာစစ်ဘေးရှောင်တွေကိုမီဇိုရန်ပြည်နယ်တွေကိုရွှေ့ပြောင်းဖို့ကတဲ့လက်နက်ကိုင်အဖွဲ့ကတောင်းဆိုပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြပြပေးပါမယ်ရှင်။
ဣသရေလလူမျိုးတုံးတပ်ဖြတ်မှုနဲ့တောင်အာဖရိကနိုင်ငံကဆွဲချက်တင်ထားတာကိုကုလအမြင့်ဆုံးခုံရုံးမှဆက်ကြားနာဖို့လက်ခံလိုက်ပါတယ်။ဣသရေလဘက်ကတည်မှုကိုပယ်ဖြတ်ပေးဖို့တောင်းဆိုခဲ့တာကို ICJ နိုင်ငံတကာတရားဝန်ကပယ်ချခဲ့တယ်လို့လည်းတရားဝန်ဥက္ကဋ္ဌဂျွန်အီဒေါင်ဟျူးကမကြသေးခင်ကနိုင်ပိုင်းတွင်းကပဲစင်ချက်ချမှတ်လိုက်တာကိုအခုလိုပြောလိုက်ပါတယ်
။ In light of the following, the court concludes that prima facie it has jurisdiction.Pursuant to Article 9 of the Convention,
လူမျိုးတုံးတပ်ဖြတ်မှုပဒိရင်သဘောတူချက်ရဲ့ပုံမှန်6မှာဖော်ပြထားတဲ့ဥပဒေကြောင်းတွေနဲ့အညီဒီမှုကိုဆက်စစ်ဆေးဖို့ကြိုးကြောင်းခိုင်လုံတယ်လို့ခုံရုံးအနေနဲ့ဆုံးဖြတ်လိုက်ပါတယ်။အခုလိုဆုံးဖြတ်လိုက်တာကြောင့်ဣသရေလဘက်ကတောင်းဆိုထားတဲ့အမှုပယ်ချပေးရကိုတော့လိုက်လျောမပေးဖို့ခုံရုံးကသဘောထားချမှတ်ခဲ့တယ်လို့ ICJ ဥက္ကဋ္ဌဒေါင်ဟျူးကပြောသွားတာပါ။ကာဇာမားဣသရေလကပါလက်စတိုင်းတွေကိုလူမျိုးတုံးတပ်ဖြတ်နေတယ်လို့တောင်အာဖရိကနိုင်ငံက ICJ နိုင်ငံတကာတရားရုံးမှာတရားစွဲခဲ့တာကိုနယ်သာလန်နိုင်ငံသဟိတ်မြို့မှာရှိတဲ့ ICJ တရားရုံးမှာဒေသစံတော်ချုပ်ဒီနေ့ညနေပိုင်းကကြားနာပြီးကနဦးဆုံးဖြတ်ချက်ချလိုက်တာပါ ICJ အနေနဲ့ကြားကာလတမ်းမြစ်ချက်ပါဆက်ဆုံးဖြတ်ခဲ့တာမှာကာဇာမားရဲသားတပ်ဖြတ်ဒဏ်ရာရစေမှုရဲသားဆောက်အုံတွေကိုပြစ်မှတ်ထားမှုနဲ့စာနာမှုအကူအညီပိတ်ပင်မှုတွေဆက်မလုပ်ဖို့ဣသရေလပေါ်အရေးပေါ်အမိန့်ချမှတ်လိုက်ပါတယ်တကယ်တော့ဣသရေလနဲ့တောင်အာဖရိကနှစ်နိုင်ငံလုံးဟာဒီ ICJ သဘောတူစာချုပ်ကိုလိုက်နာဖို့လက်မှတ်ထိုးထားတဲ့နိုင်ငံတွေလည်းဖြစ်ပါတယ်။ဒီနေ့ကြားနာမှုမစခင်လေးမှာပဲခုံရုံးကိုကိုယ်တိုင်တက်လာတဲ့တောင်အာဖရိကနိုင်ငံသားရဲ့ဝန်ကြီးကလည်းပါလက်စတိုင်းတွေခံစားနေရတာကိုကမ္ဘာထိပ်တန်းရောက်လာအောင်လှုပ်ပြနိုင်ခဲ့တယ်လို့ပြောခဲ့ပါတယ်ခင်ဗျာ
။အမေရိကန်ထောက်လှမ်းရေးဌာန CIA အကြီးအကဲဟာဣသရေလ၊အီဂျစ်နိုင်ငံတို့ကထောက်လှမ်းရေးအကြီးအကဲတွေအပါအဝင်ကာတာဝန်ကြီးချုပ်တို့နဲ့ဣသရေလဟာမတ်စစ်ပွဲအပြစ်ခံရစရေးနဲ့ဖမ်းဆီးခံထားရတဲ့အကျဉ်းသားတွေပြန်လွတ်ပေးရေးကိစ္စတွေကိုဥရောပတိုက်မှာလာမယ့်ရက်ပိုင်းတွင်ဆွေးနွေးဖို့ရှိတယ်လို့အမေရိကန်ခြေစိုက်သတင်းတွေမှာရေးသားကြတာကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြပါတယ်။ CIA အကြီးအကဲဝီလျံဘန်းစ်ဟာဣသရေလဟာမတ်အရေးဆွေးနွေးဖို့လာမယ့်ရက်ပိုင်းတွင်မှာပဲဥရောပတိုက်ကိုသွားမှာဖြစ်တယ်လို့ The Washington Post နဲ့ACO သတင်းတွေမှာဖော်ပြကြပါမယ်သူတို့ဘယ်နေရာမှာတွေ့ဆုံပွဲပြုလုပ်မယ်ဆိုတာကိုတော့ဖော်ပြမထားပါဘူးအခုလိုမျိုး CIA အကြီးအကဲဥရောပတိုက်သွားမဲ့ခီးစဉ်နဲ့ပတ်သက်လို့ CIA ဘက်ကရောအမေရိကန်သမ္မတအင်ဖြူရောဘက်ကရောအတီးပြုတ်ချက်ပေးဖို့ညှင်းဆိုကြောင်း AFP သတင်းမှာရေးပါတယ်ဒါပေမဲ့နိုဝင်ဘာလကုန်မှာအကျဉ်းသားတွေလွတ်မြောက်ရေးသဘောတူညီချက်ရဖို့ဆွေးနွေးပွဲတွေမှာ Williams Banks အနေနဲ့ပါဝင်ခဲ့ကြောင်းနဲ့နောက်ထပ်အကျဉ်းသားတွေလွတ်ပေးရေးဆွေးနွေးမှုတွေမှာလည်းဆက်ပြီးတော့ပါဝင်နေကြောင်းအင်ဖြူရောအမျိုးသားလုံခြုံရေးပြောခွင့်ရဂျွန်ကဗ ဘီကပြောပါတယ်အစ္စရေးဟာမတ်စ်အကြားနိုဝင်ဘာလအတွင်းသတင်းပတ်တစ်ပတ်ကြာခဲ့တဲ့ယာယီအပြစ်ခတ်ရဆက်ရေးသဘောတည်ညီမှုကာလအတွင်းမှာဟာမတ်စ်တို့ကသူတို့ဖမ်းဆီးထားတဲ့အကျဉ်းသား100ကိုပြန်ပြီးတော့လွှတ်ပေးခဲ့တယ်လို့အစ္စရေးဘက်ကလည်းပါလက်စတိုင်းအကျဉ်းသား240ကိုပြန်လွှတ်ပေးခဲ့ပါတယ်ရှင်
ရုရှားစစ်လေရင်ပြတ်ကျခဲ့တဲ့အပေါ်ကုလလုံခြုံရေးကောင်စီမှအရေးပေါ်ဆွေးနွေးခဲ့ပါတယ်။ရုရှားစစ်ထောက်ပို့လေရင်ရုရှားယူကရိန်းနယ်မြေကြားမှာနယ်ကြားမှာပြတ်ကျခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရုရှားနိုင်ငံရဲ့တောင်းဆိုချက်အရမနေ့ကကုလလုံခြုံရေးကောင်စီမှအရေးပေါ်အစည်းအဝေးကျင်းပခဲ့တာပါ။ဒီလေရင်ပြတ်ကျခဲ့တဲ့အချိန်လေးပေါ်မှာကုလသမဂ္ဂအနေနဲ့တစုံတရာထုတ်ဖော်အတည်ပြုချက်ပေးနေတာမျိုးလုပ်နိုင်တဲ့အနေထားတော့မရှိသေးဘူးလို့ကုလသမဂ္ဂရဲ့နိုင်ငံရေးဆိုင်ရာအကြီးအကဲရုစမေဒီခါလိုကလုံခြုံရေးကောင်စီမှမနေ့ကပြောခဲ့ပါတယ်သူကပဲယူကရိန်းကိုရုရှားချူကျော်စစ်ကြောင်းတိုက်ပွဲတွေဆက်ဖြစ်နေတဲ့အချိန်မှာဒီလေရင်ပြတ်ကျမှုဖြစ်ခဲ့တဲ့အကြောင်းနှစ်ဖက်တင်းမာမှုတွေရှောင်ရှားဖို့အပြန်အလှန်ပြင်းပြင်းထန်ထန်ပြောဆိုဆွဆွဲနေတာတွေရှောင်ရှားဖို့လိုကြောင်းနဲ့အန်ဒီရီတွေကြုံရပြီးသားအချိန်တွေကိုနောက်ထပ်မီထိုးပေးသလိုမဖြစ်ဖို့လိုတယ်လို့ကုလသမဂ္ဂနိုင်ငံရေးဆိုင်ရာအကြီးအကဲဒီကါလိုကပြောသွားခဲ့ပါတယ်နောက်အချင်းသားလေးလေးစီစဉ်အရယူကရိန်းနိုင်ငံသားအချင်းသား65ဦးပါဝင်လူ84ဦးလိုက်ပါလာတဲ့စစ်လေရင်ကိုနေဂျာဘက်ဂရော့ဒေတာမှာယူကရိန်းဘက်ကပစ်ချခဲ့တယ်လို့ရုရှားကတော့ဆက်ဆွဲထားပါတယ်။ယူကရိန်းဘက်ကတော့ဒါကိုညှင်းဆို့ထားပြီးနိုင်ငံတကာစုံစမ်းပေးဖို့တောင်းဆိုထားတယ်လို့ရုရှားဟာယူကရိန်းအချင်းသားတွေရဲ့အသက်အချင်းသားမိသားစုတွေနဲ့ယူကရိန်းလူ့အဖွဲ့အစည်းရဲ့စိတ်ခံစားချက်တွေကိုမထီမဲ့မြင်အသုံးချကစားခဲ့တယ်လို့လည်းယူကရိန်းသမ္မတကပြောဆိုဆက်ဆွဲထားပါတယ်ခင်ဗျာ။
ဒီကနေ့ဇန်နဝါရီလ26ရက်နေ့မှာကြာရောက်တဲ့အိန္ဒိယနိုင်ငံရဲ့85ကြိမ်မြောက်ပြည်ထောင်စုနေ့အခမ်းအနားကိုပြင်သစ်သမ္မတအီမနွေးလ်မက်ခရွန်လည်းအထူးဧည့်သည်တော်အဖြစ်နဲ့တက်ရောက်နေပါတယ်။1950ခုနှစ်ကနေစပြီးတော့ဗြိတိသျှကိုလိုနီလက်အောက်ကနေလွတ်လပ်ရေးရပြီးတဲ့နောက်ကနေစပြီးတော့ပြည်ထောင်စုနေ့အခမ်းအနားကိုစကျင်းပလာတာဖြစ်ပါတယ်။အိန္ဒိယသမ္မတဒရောင်ပါတီမာမူကနယူးဒယ်လီမြို့လယ်ကောင်းမှာရှိတဲ့သမ္မတအိမ်တော်ကနေပြင်သစ်သမ္မတမက်ခရွန်ကိုပြည်ထောင်စုနေအခမ်းအနားခြိတက်ပွဲကြည့်မဲ့ဗိုလ်ရှုခံဆင်မြင့်ရှီယာကိုကိုလိုနီခေတ်မြင်းရထားတွေနဲ့အတူခေါ်ဆောင်လာခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း40ကနေစလို့မော်တော်ကားနဲ့အခမ်းအနားရှီယာကိုလာခဲ့ရကနေဒီနှစ်2024မှာတော့မြင်းရထားကိုပြန်ပြီးတော့အသုံးပြုလာတာဖြစ်ပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကလည်းသမ္မတမက်ခရွန်ကိုဗိုလ်ရှုခံဆင်မြင့်ကနေချိုးဆိုခဲ့ပါတယ်။ဒီအခမ်းအနားကိုအိန္ဒိယကနှစ်စဉ်နိုင်ငံတကာခေါင်းဆောင်တဦးကိုအထူးဧည့်သည်အဖြစ်နဲ့ဖိတ်ကြားလေးရှိတာမှာမနစ်တုန်းကတော့အီဂျစ်သမ္မတအဲလ်ဘတ်ဖာတာအယ်စီစီကိုဖိတ်ကြားခဲ့ပါတယ်။အလားတူပဲ2016ခုနှစ်မှာပြင်သစ်သမ္မတဖရန်ဆွာအိုလန်းနဲ့2015ခုနှစ်မှာတော့အမေရိကန်သမ္မတဘရက်အိုဘားမားကိုအထူးဧည့်သည်တော်ဖြစ်နေဖိတ်ကြားခဲ့ပါတယ်။ပြည်ထောင်စုနှင့်စီးရေးပြချီတက်ပွဲအခမ်းအနားကိုတော့ထောင်ပေါင်းများစွာသောအိန္ဒိယပြည်သူတွေဟာလူကိုယ်တိုင်လာရောက်ကြည့်ရှုခဲ့ကြတယ်လို့ရုပ်မြင်သံကြားကလည်းဓာတ်ရိုက်ထုတ်လွှင့်ပြသခဲ့တာကြောင့်လူသန်းပေါင်းများစွာကြည့်ရှုခဲ့ကြတယ်လို့ဆိုပါတယ်ရှင်။
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11683ညလိုင်းဒိုမီတာ32 kHz 9335တို့ပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1509ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာညချမ်းပါသောရရှင်များခင်ဗျာ VOA American စာရင်တောက်ချာညာသတင်းတွေကိုဆက်ပြီးတော့ပြောပြပေးနေပါတယ်မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးကတော့တရုတ်နဲ့ထိုင်းသံအမတ်ကြီးတို့ကိုနေပြည်တော်မှာတိကျစီတွေ့ပြီးနေဆက်ရေးပါဆွေးနွေးခဲ့ပါတယ်မြန်မာစစ်ကောင်စီနိုင်ငံခြားရေးဝန်ကြီးဦးတန်းစွေဟာဒီနေ့နေပြည်တော်မှာမြန်မာနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီး Mr. Chan Hai နဲ့မြန်မာနိုင်ငံဆိုင်ရာထိုင်းနိုင်ငံသံအမတ်ကြီး Mr. Mon Kho Visit Stamp တို့ကိုနေပြည်တော်မှာတရားစီတွေ့ဆုံပြီးနေဆက်တည်ငြိမ်ရင်းနဲ့နှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမြောက်ပိုင်းနဲ့အနောက်ပိုင်းဒေသတွေမှာလက်နက်ကင်တိုက်ပွဲတွေပိုပြင်းထန်နေတဲ့အချိန်မြန်မာစစ်တပ်ဘက်ကနေပြည်တော်နဲ့ကင်းစခန်းတွေဇက်တိုက်ဆိုသလိုဆုံးရှုံးနေတဲ့သတင်းတွေထွက်နေချိန်မှာအင်းနီချင်းနိုင်ငံတွေတဲကအဓိကနှိစက်တဲ့ထိုင်းနဲ့တရုတ်နိုင်ငံသံမတ်ကြီးတွေကိုစစ်ကောင်စီကခေါ်ယူတွေ့ဆုံခဲ့တာပါ။တရုတ်နယ်ခြားရှမ်းမြောက်ဒေသမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကကြားတိုက်ပွဲတွေအဆုံးသတ်ပြီးအပြစ်ခတ်ရဆက်ရေးတရုတ်နိုင်ငံခြားဝန်ဆောင်ရွက်နေချိန်မှာတရုတ်နိုင်ငံသံမတ်ကြီးကိုမြန်မာဘက်ကခေါ်ယူဆွေးနွေးတာလည်းဖြစ်ပါတယ်။ဇန်နဝါရီလ17ရက်နေ့ကတည်းကအပြစ်ရချောင်းကြီးညာထားခဲ့ပေမဲ့တိုက်ပွဲတွေဂျိုကြားဆက်ဖြစ်နေပြီးစစ်ကောင်စီဘက်မှရောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်မှပါတရုတ်ရဲ့ဩဇာလွန်မှုမှုဟာအကန့်အသတ်ရှိနေတယ်ဆိုပြီးမြန်မာအရေးလေးလာတုံးတက်သူတချို့ကထောက်ပြနေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံတွင်းလက်နက်ကိုင်ပြည်ပခါတွေကြီးထွားနေပြီးတော့မြန်မာစစ်တပ်ဘက်ကစခန်းတွေလက်လွတ်ဆုံးရှုံးရတဲ့အခြေအနေနဲ့တောင်တရုတ်ပင်လယ်ရေပိုင်နက်အတွင်းအငင်းပွားမှုတွေကဒီသတင်းပတ်ကုံလာအိုနိုင်ငံမှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးများ Retreat တည်ထက်အစည်းအဝေးမှာအဓိကပြောဆိုဆွေးနွေးမယ့်အကြောင်းအရာတွေဖြစ်နေပါတယ်။အာဆီယံအလဲကျဥက္ကဋ္ဌလာအိုနိုင်ငံလမ်ဘရာဘွန်မြို့မှာ2024ခုနှစ်အတွင်းပထမဆုံးအကြိမ်ဖြစ်တဲ့လာမယ့် January 28ရက်နဲ့29ရက်နေ့တွေမှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံမှာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းမှုအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်တဲ့နေရာမှာနှောင့်နှေးကြံ့ကြာမှုတွေရှိတဲ့ပေါ်လဲဝေဖန်ပြောဆိုနေကြခြင်းဖြစ်ပါတယ်။လေ့လာသူတွေကတော့ဒေတာတွေမှာအသေးဆုံးနဲ့အစင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့လာအိုနိုင်ငံကအာဆီယံအလဲကျဥက္ကဋ္ဌဖြစ်နေတာဝန်ယူတဲ့ကာလမှာတော့မြန်မာရေးအကြက်တဲကိုအောင်မြင်အောင်ဖြည့်ရှင်းပေးနိုင်မှုဆိုတာဖြစ်နိုင်ခြေသိမ့်နေပါတယ်ဆိုပြီးတော့သုံးသပ်နေပါတယ်။အာဆီယံဘက်ဒီရဲ့အင်ဒိုနီးရှားမှာအလှည့်ကျဥက္ကဋ္ဌဖြစ်နေတာဝန်ယူခဲ့တဲ့ကာလအတွင်းမှာတော့မြန်မာအရေးဒေတာရင်းနိုင်ငံတွေရဲ့ကြိုးပမ်းမှုဟာမျှော်လင့်ထားသလောက်အရာမရောက်ခဲ့ဘူးဆိုပြီးတော့လည်းဝေဖန်ခဲ့ပါတယ်လက်ရှိဥက္ကဋ္ဌလာအိုနိုင်ငံဟာအင်ဒိုနီးရှားနိုင်ငံထက်ဆာလို့ရှိရင်တော့မြန်မာစစ်ကောင်စီနဲ့ပို့ပြီးတော့မှထိတွေ့ဆက်ဆံရေးကိုလိုလားတယ်လို့အကဲခတ်တွေကတော့လက်ခံထားပါတယ်ဇန်နဝါရီလဒုတိယပတ်အတွင်းမှာတော့လာအိုနိုင်ငံကမြန်မာအရေးအထူးကိုယ်စားလှယ်ဖြစ်နေခန့်အပ်ထားတဲ့အလွန်ကီယိုကစ်တီခွန်ဟာနေပြည်တော်ကိုတွားရောက်ပြီးတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်ရှင
်တရုတ်ဒုနိုင်ငံကြီးဝန်ကြီးဆောင်ဝီဒေါင်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့မြောက်ကိုရီးယားကိုမနေ့ချက်တာရင်းလေးကရောက်သွားခဲ့ပါတယ်မြောက်ကိုရီးယားကတရုတ်ရုရှားတို့နဲ့ဆက်ဆံရေးခံပြအောင်တိဆောက်နေတဲ့ချိန်မှာပဲတရုတ်ကိုယ်စားလှယ်အဖွဲ့ပျုံယမ်းမြို့ကိုရောက်လာတယ်လို့မြောက်ကိုရီးယားနိုင်ငံပိုင်မီဒီယာတွေကဖော်ပြလိုက်တာပါလာရောက်တဲ့အကြောင်းရင်းကိုတော့အသေးစိတ်ဖော်ပြထားတာမရှိပါဘူးပြီးခဲ့တဲ့နှစ်စက်တင်ဘာလတုန်းကလည်းမြောက်ကိုရီးယားခေါင်းဆောင်ကင်မ်ဂျွန်အန်ဟာထိပ်သီးဆွေးနွေးပွဲတစ်ခုတက်ရောက်ဖို့ရုရှားနိုင်ငံအရှေ့ဘက်ကိုတာရောက်ခဲ့ပြီးရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံခဲ့ပါတယ်ကင်မ်ဂျွန်အန်ရုရှားမသွားခင်မြောက်ကိုရီးယားတီထောင်တဲ့85နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်ခန္ဓာကိုတရုတ်ဒုဝန်ကြီးချုပ်လျူကောင်ဂျောင်းဦးဆောင်တဲ့တရုတ်ကိုယ်စားလှယ်အဖွဲ့တက်ရောက်ခဲ့ပါတယ်ခင်ဗျာ
။ဩစတြေးလျဒေသစံတော်ချိန်တောက်ကြနေညပိုင်းမှာမဲလ်ဘုန်းဖက်မှာကျင်းပတဲ့ဩစတြေးလျ Tennis Semi Final ပွဲမှာတော့ယန်နစ်စင်နာကလက်ရှိချန်ပီယံကမ္ဘာနံပါတ်1နိုဗက်ဂျိုကိုဗစ်ကိုအနိုင်ရသွားပါတယ်။စင်နာကဂျိုကိုဗစ်ကို3ပွဲတပွဲနဲ့အနိုင်ရလိုက်တာဖြစ်ပါတယ်။ဒါဟာစင်နာအနေနဲ့ Grand Slam Final ကိုပထမဆုံးအကြိမ်တက်သွားတာဖြစ်ပါတယ်။ဆာဗီယာနိုင်ငံသားထိပ်တန်းတင်းနစ်ချန်ပီယံဂျိုကိုဗစ်ဟာ2018ခုနှစ်ကနေစလို့ Australian Open ပြိုင်ပွဲတွေမှာရှုံးပွဲမရှိ Grand Slam Champion ဆုကို24ကြိမ်တိုင်တိုင်ဘိုးဆွဲခဲ့တာဖြစ်ပါတယ်။ဒါပေမဲ့25ကြိမ်မြောက်ဆန်ကြိမ်ကိုတော့ဒီတစ်ကြိမ်မချိုးလိုက်နိုင်ပါဘူး။စင်နာကတော့ Grand Slam Semi-Final တက်နိုင်တာဒီတစ်ကြိမ်ကဒုတိယမြောက်ဖြစ်ပါတယ်။ပြီးခဲ့တဲ့နှစ်ကတုန်းကတော့ Wimbledon ပြိုင်ပွဲမှာ Djokovic ကိုသူရှုံးခဲ့ပါတယ်ရှင်။တောက်ကြညာရဲ့ထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူကျွန်မစုမုံပြပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါမယ်။အရင်ဆုံးကတော့စစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မှာအရက်သားပြည်သူတို့အသေဆုံးမှုဖြစ်ပွားတဲ့သတင်းကိုတင်ပြပေးကြပါမယ်။ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာတိုက်ပွဲတွေကအပြင်းထန်ဆက်လက်ဖြစ်ပွားနေပြီးတော့စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေဇက်တိုက်ပြုလုပ်နေတာကြောင့်အရက်သားထိခိုက်သေးဆုံးမှုရှိနေပါတယ်။စီဆိုင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့စစ်ရေးအခြေအနေရှုပ်ထွေးနေတဲ့အချိန်မှာပဲရှမ်းတောင်ကနမ်ဆန်မြို့မှာတရားမဝင်တရုတ်နိုင်ငံသားထောင်နဲ့ခြေပြီးတော့ဖမ်းဆီးနေတာတွေရှိနေပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ပြောပြပေးပါမယ်ရှင်။
ရှမ်းပြည်နယ်တောင်ပိုင်းပအုပ်ကိုပိုင်အုပ်ချုပ်ခွင့်အရဒေသမှာရှိတဲ့စီဇန်မြို့နယ်အတွင်းတိုက်ပွဲတွေပြင်းထန်နေတာဟာအခုဆိုရင်၃ရက်အထိရှိလာနေပြီဖြစ်ပါတယ်။ဒီကနေ့မှာတော့မနေ့6နှစ်လောက်ကစပြီးစီဇန်မြို့ကိုစစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်နေကြောင်းဒေသခံတဦးက VOA ကိုပြောပြပါတယ
်။မနေ့6နှစ်လောက်ကစလိုက်နားလိုက်အခုတော့မြန်မာစစ်ချရန်နာနိုင်ကြတော့တိုက်တာလေ။ထားရတော့ဂရုံကိုပေါ့လာရတဲ့ဆက်လက်ကဘယ်လိုရှင်းမတုံခါကလား။ဒီစီဇန်မြို့တော့ဗျာစီဇန်မြို့လာမှာချရတယ်။မင်းရောင်ရေးရွာမှာလည်းသလုံးချတယ်။မင်းရမချုပ်ဘူး။နောက်ကကန်တော်လေးမှာလည်းချတယ်။ချလိုက်တော့ဒီကောင်လေးကတော့ပုံရတယ်ပေါ့ကျင်းလဲ။နောက်ဒီတိကျတော့ပုံဆောင်လေးတိကျတာဆက်ရတယ်။
တိုက်ပွဲနဲ့လေကြောင်းတိုက်ခတ်မှုကြောင့်စီဇန်မြို့နယ်ရှိတခြားကျေးရွာတွေကအရက်သားတွေထိခိုက်ဒဏ်ရာရရှိမှုအခြေအနေအပြည့်အစုံကိုတော့စုံစမ်းနေစေဖြစ်ကြောင်းပြောပါတယ်။စီဇန်မြို့နယ်အနီးမှာရှိတဲ့စစ်ရှောင်တဲ့သူအမျိုးသမီးတဦးကတော့ဒီကနေ့နေ့ခင်း3နာရီလောက်အထိဘုံကျဲတက်ခိုက်တာတွေရှိနေကြောင်းပြောပါတယ
်။ဟုတ်တယ်စစ်ဆိုင်မှာတိုက်ပွဲတော့ဖြစ်နေတုန်းပဲရှိတယ်။တို့တည်းတိကျတော့မရအောင်ဆို4 5 6ခါလုံးလောက်လာဆို
ဇန်နဝါရီလ25ရက်နေ့ကစီဇန်မြို့နယ်နဲ့တခြားကျေးရွာ4ရွာကို ကျက်တိုက်လေရင် Y12 တိုက်လေရင်နဲ့အချိန်20လောက်လာပြီးတော့ဘုံအလုံး100ကျော်ကျဲချတတ်ခတ်ခဲ့ကြောင်းပုံအမျိုးသားလူမျိုးရေးတက် PNL ကသတင်းထုတ်ပြန်ထားပါတယ်။စီဇန်မျိုးနဲ့အတွင်းနောက်ဆုံးအခြေအနေတွေကိုမေးမြန်းဖို့ PNL တာဝန်ခံကိုဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။စီဇန်မျိုးနဲ့အတွင်းတိုက်ပွဲတွေပြင်းထန်နေချိန်မှာပဲရှမ်းပြည်နယ်တောင်ပိုင်းကနမ်ပဆန်မျိုးမှာတရားမဝင်တရုတ်နိုင်ငံသားယာနဲ့ချီဖန်းစီထားကြောင်းနဲ့တချို့ထွက်ပြေးတာတွေရှိကြောင်းနမ်ပဆန်ဒေသခံတဦးကပြောပါတယ်
။ဒီနေ့မနေ့9နာရီတော့အဲ့ဒီဖန်းထားတဲ့ဈေးချုပ်ထားတဲ့နေရာမှာဒီမှာချက်တော့ဖောက်ပြီးတယ်။မနေ့9နာရီသူတို့ဘောဘောနဲ့စကြားတာတော့သူတို့ခုနေ90ကျုံဖန်းထားတယ်။ဒါရကွေအခုလုံးလေးလုံးအကစားပြီးမနေ90ထားတယ်။မနေ့တော့တော်ဖောက်တော့တချို့ကြောင်းလည်းမိဘကိုဖုံးဆက်ခလေးလေးပါကျူခိုင်းတယ်။ချက်ပြီးလို့ကြည့်တာအပူထားတယ်မှာနားရတန်ချက်ကတည်းကပြနေတော့ချင်းချင်းသားတွေတော့မကြည့်ဘူးအဲ့ဒီကနေဆေးရောလားဆင်းနေရောလားမကြည့်ချက်ကြည့်တော့လေ
နမ်ဆံမြို့မှာရောက်နေတဲ့တရားဝင်တရုတ်နိုင်ငံသား2000ကျော်ရှိတယ်လို့ကြားသိရကြောင်းလည်းပြောပါတယ်စစ်ကောင်စီကထုတ်ပြန်တဲ့သတင်းတွေမှာတော့ဒီလ23ရက်နေ့ကရှမ်းပြည်နယ်တောင်ပိုင်းနမ်ဆံမြို့နယ်ကနေရာ3နေရာကိုရှာဖွေစစ်ဆေးတာမှာတရားဝင်တရုတ်နိုင်ငံသားအမျိုးသား1002ဦးနဲ့အမျိုးသမီး36ဦးစုစုပေါင်း1038ဦးကိုဖမ်းဆီးရမိကြောင်းရေးသားထားပါတယ်။တရုတ်နိုင်ငံကအလို့ရှိနေတဲ့ကိုကန့်ဒေတာအုပ်ချုပ်ရေးအဖွဲ့ဥက္ကဋ္ဌဟောင်းပယ်ဆောက်ချိန်အပါအဝင်10ဦးကိုနမ်ဆန်လေတပ်မှစစ်ကောင်စီကနေထိုင်ခွင့်ပေးထားတယ်ဆိုတဲ့သတင်းကိုတော့သတင်းမှဖြစ်ကြောင်းစစ်ကောင်စီကထုတ်ပြန်တဲ့သတင်းတွေမှာဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့ရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာစစ်ကောင်စီကလေကြောင်းကနေဇက်တက်တိုက်ခိုက်နေတဲ့အတွက်အရက်သားပြည်သူတချို့ထိခိုက်သေးဆုံးတဲ့သတင်းကိုကိုစော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါတယ်ရခိုင်မှာပဲတိုက်ပွဲတွေပြင်းထန်ပြီးတော့ရံပြဲကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတဲ့သတင်းကိုတင်ပြပေးကြပါမယ်။ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာစစ်ကောင်စီတပ်နဲ့အေးရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေကဇက်တိုက်ပြင်းထန်နေပါတယ်။ရံပြဲမြို့ပေါ်မှာဆိုရင်လေဒီအပိုင်းစစ်ကောင်စီတပ်ကသုံးရက်ဇက်တိုက်လေရင်နဲ့ဘုံကျဲတိုက်ခိုက်နေတာကြောင့်မြို့ရင်းမှာမီးလောင်တာတွေတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒါအပြင်မင်းပြားရသေးတောင်ကြောက်တော်နဲ့တခြားမြို့နယ်တွေမှာလည်းတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးတော့အရက်သားတေဆုံထိခိုက်ဒဏ်ရာရမှုတွေရှိပါတယ်လို့အေးအေးရခိုင်တပ်တော်ကသတင်းထုတ်ပြန်ထားပါတယ်။ရန်ကုန်ကလာတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းပြောပြပေးပါမယ်
။ရခိုင်ပြည်နယ်တောင်ပိုင်းရံပြဲမြို့နယ်မှာစစ်ကောင်စီနဲ့အေးအေးရခိုင်တပ်တော်ကြားဒီရက်ပိုင်းအတွင်းနှစ်ဖက်တိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီကနေရောညပါလေရင်တွေနဲ့ဘုံကျဲနေတယ်လို့တိုက်ပွဲကြောင့်ရံပြဲမြို့အနီးထွက်ပြေးနေရတဲ့ဒေသခံတဦးကပြောပါတယ်
။လေရင်ကတော့နေရင်ပေါ့နော်နှစ်ရက်သုံးရက်ရှိပြီပေါ့ဇက်တိုက်လာလာပြည့်နေပေါ့နော်တရက်ကနေပြီးဟို6စီ9စီအဲ့လိုမျိုးလာလာပြည့်နေတယ်ဒီနေ့လည်းဟို10နာရီကျော်ဝန်းကျင်ကနေပြီးတနာရီဝန်းကျင်ထိနေပြီးတော့အမှ3စီလာပြီးပြည့်ပြီပေါ့နော်။ဟုတ်ကဲ့ဆိုတာဒေသခံဒီလူရတရားမှမရှိဘူးဆိုဟိုတနာကြော်ပြီးပေါ့ဘူးမှမရှိတော့တာလေအဲ့ဒီဖြစ်တဲ့ဆက်ရှင်နဲ့ဆက်နေပါရင်ဆက်ရှင်နဲ့တွေကအမှဖြစ်တယ်ဆိုတော့ရအကုန်လုံးထွက်ကြတာပဲလေ
အခုလို့စစ်ကောင်စီကလေချောင်းကနေဘုံကျဲတိုက်ခိုက်နေတာကြောင့်မြို့ရင်းရက်ွက်တချို့မီးလောင်နေတာကိုတွေ့မြင်ခဲ့ရတယ်လို့လည်းအဲ့ဒီဒေသခံအမျိုးသမီးကပဲဆက်ပြောပါတယ
်ဟိုမှာတော့နေတာကြတော့သုံးမိုင်ဝန်းကျင်မှာနေတာဆိုတော့လေအကုန်လုံးဖြစ်တာခတ်တာတွေကအကုန်လုံးလည်းနဲ့ကြီးလည်းနဲ့ငယ်ဖြစ်တာခတ်တာတွေအကုန်လုံးကြားရတယ်ပြီးတော့မီးလောင်တာတွေအကုန်လုံးမီးခိုးခတ်တာတွေအကုန်လုံးမြင်ရတယ်အလိုပြောမှာလေရင်နဲ့နေတိုင်းဟို၃ရက်ဇက်တိုက်ကြီးခတ်နေပြီဆိုတော့လေဘယ်လိုပြောမှာလဲဟိုစိုင်းမှုရတော့ရှိရပါတော့မြို့ပေါ်မှာလည်းအကုန်လုံးပြည့်စည်နေကြတာဈေးလည်းမီးလောင်နေကြတာပဲကိုကသွားလို့ကြည့်ရတာကြည့်လို့မှမရတာလေဒီကနေရောမြင်နေရတာပေါ့နော်ဈေးတွေရောတချို့အမှတ်၅အိမ်ဆိုလဲပြည့်စည်နေကြတယ်မီးလောင်ကြတယ်အမှတ်၄00ဆိုလို့ရှိရင်လည်းမီးလောင်ကြတယ်လို့ကြားနေရပဲလေ
ရံပြဲမြို့ပေါ်မှာပြီးခဲ့တဲ့2023ခုနှစ်ဒီဇင်ဘာလ18ရက်နေ့ကနှစ်ဖက်တိုက်ပွဲတွေစတင်ခဲ့တာဖြစ်ပြီးတောင်းနဲ့ချီတဲ့မြို့ကန်တွေဘေးလွယာကိုထွက်ပြေးတိမ်းရှောင်နေကြရတာဖြစ်ပါတယ်။ဒါအပြင်ရခိုင်ပြည်မြောက်ပိုင်းကမင်းပြားမြောက်ဦးကြောက်တော်နဲ့ရသေးတောင်စတဲ့မြို့နယ်တွေမှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်နေစေဖြစ်တယ်လို့အေးအေးရခိုင်တပ်တော်ကထုတ်ပြန်ထားပါတယ်။မနေ့ကညနေပိုင်းမှာဆိုရင်မင်းပြားမြို့တဲရန်ကျေးရွာကိုစစ်ကောင်စီ Navy ရေတပ်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာကြောင့်ဒေသခံ2ဦးသေဆုံးပြီး9ဦးဒဏ်ရာခဲ့တယ်လို့ဇီးပင်ကြီးကျေးရွာမှာလည်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံ3ဦးဒဏ်ရာရှိခဲ့တယ်လို့အေးအေးရခိုင်တပ်တော်ကမနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လက်ရှိရခိုင်ပြည်နယ်အတွင်းကမြို့နယ်တော်တော်များများကစစ်ကောင်စီတပ်စခန်းတွေကိုအေးအေးဘက်ကထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပြီး စစ်ကောင်စီတပ်စခန်းတွေကိုသိမ်းပိုက်တာတွေရှိပါတယ်။လက်ရှိမှာလည်းအေအေဘက်ကစစ်ရေးအသာစီးရရှိနေတာကြောင့်မကြခင်မျိုးတွေကိုသိမ်းပိုက်လာနိုင်တယ်လို့ရခိုင်ရေးလေလာသူလွတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကပြောပါတယ်
။အရှုံးပြောရရင်တော့တိုက်ပွဲကတော့ရလီဘက်ကပေါ်တယ်။စစ်ကောင်စီတပ်တွေကတော့ခုခံစစ်ပေါ့။အဲ့လိုအနေအထားမျိုးနဲ့အခုဒီဘက်ကရလီဘက်ကတော့နေရာတိုင်းမှာအရေးပါနေတာတော့တွေ့တာပေါ့။အစ်တပ်ဖက်ကတော့အဓိကဒီလိုကလေချောင်းအောက်ကိုနဲ့ခုခါချစ်ပွဲမှာပြန်ပြီးတော့ဒါပြစ်ကူတွေပေးနေတာပေါ့နော်။အဲဆိုတော့တပတ်လောက်နောက်တပတ်လောက်အတွင်းမှာဆိုရင်ပိပိသာသာကိုဟိုမြို့နယ်တွေကိုတိမ့်ပိုက်နိုင်တဲ့အနေအထားမျိုးဟိုရောက်လာမဲ့အခြေအနေရှိရလို့မြင်ပါတယ်ဟုတ်ကဲ့
။ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလောဝမြို့နယ်တွေမှာပြီးခဲ့တဲ့2023ခုနှစ်အောက်တိုဘာ23ရက်နေ့ကတည်းကစစ်ကောင်စီနဲ့ AA ရခိုင်တပ်တော်ကြားတိုက်ပွဲတွေစတင်ခဲ့ပါတယ်။လက်ရှိတိုက်ပွဲကာလ3လကျော်အတွင်းမှာပလောဝမြို့နယ်နဲ့ပေါတော်မြို့နယ်တွေကို AA ဘက်ကအပြီးပိုင်ထိန်းချုပ်နိုင်ပြီဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်ရာနဲ့ချီတဲ့စစ်ကောင်စီတပ်စခန်းတွေဗျူဟာကုန်းတွေကိုလည်း AA ဘက်ကသိမ်းပိုက်ထားတယ်လို့လက်နက်ခရမ်းတွေအများအပြားကိုလည်းသိမ်းစီးရရှိထားပါတယ်။စစ်မြေပြင်မှာအရေးနိုင်နေတဲ့စစ်ကောင်စီတပ်သားတွေအနေနဲ့လက်နဲ့ချတာတွေအများအပြားရှိပြီးတဖက်နိုင်ငံတွေကိုအုပ်စုလိုက်ထွက်ပြေးတာတွေရှိတယ်လို့လည်းအေအေရခိုင်တပ်တော်ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ဒါကတော့ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာစစ်ကောင်စီတပ်နဲ့အေအေရခိုင်တပ်တော်တို့ကြားမှာတိုက်ပွဲတွေတော်တော်လေးပြင်းထန်နေပြီးတော့ရန်ပြဲမှာစစ်ကောင်စီဘက်ကလေကြောင်းကနေပါတိုက်ခိုက်နေတဲ့သတင်းကိုကိုခင်မောင်စိုးမင်းကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့မြန်မာစစ်ရှောင်တွေကိုလက်မခံမှုမဏိပူကတဲ့လူမျိုးစုတွေကတောင်းဆိုတဲ့သတင်းကိုတင်ပြပေးကြပါတယ်။အိန္ဒိယနိုင်ငံမဏိပူပြည်နယ်ကမြန်မာစစ်ဘေးရှောင်တွေကိုမီဇိုရမ်ပြည်နယ်ကိုရွှေ့ပြောင်းပေးဖို့နဲ့အိန္ဒိယနဲ့မြန်မာနိုင်ငံကြားနယ်စပ်ခြံစည်းရိုးတွေခတ်ဖို့အပါအဝင်တောင်းဆိုချက်တချို့ကိုမဏိပူကတဲ့လက်နက်ကိုင်အဖွဲ့ကပြည်နယ်အစိုးရကိုဖိအားပေးတောင်းဆိုလိုက်ပါတယ်။မဏိပူရပြည်နယ်အတွင်းမှာဌာနေတိုင်းရင်းသားကုကီးမျိုးနယ်စုနာဂမျိုးလူမျိုးစုတွေနဲ့လူမျိုးရေးပြည်ပခတွေဖြစ်ပွားနေတဲ့အချိန်မှာမဏိပူပြည်နယ်ထဲကိုရောက်လာတဲ့နောက်ထပ်မြန်မာစစ်ရှောင်တွေကိုလက်မခံမှုအတွက်ပြည်နယ်အစိုးရကိုကတဲ့လက်နက်ကိုင်အဖွဲ့ကတောင်းဆိုတာဖြစ်ပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ကပြောပြပေးပါမယ်ရှင်
လူမျိုးရေးပဋိပက္ခအတွက်စိုးရိမ်စရာပြန်ဖြစ်လာတဲ့အိန္ဒိယအရှေ့မြောက်ပိုင်းမြန်မာနဲ့ထိစပ်နေတဲ့မဏိပူပြည်နယ်တဲကလူများစုကတဲ့လူမျိုးတွေဟာပြည်နယ်ဆိုးရွားကိုအချက်6ချက်တောင်းဆိုခဲ့ကြောင်းအိန္ဒိယသတင်းဌာနတို့ကဒီကနေ့ဇန်နဝါရီ26ရက်နေ့မှာထုတ်ပြန်ပါတယ်ကတဲ့လက်နက်ကိုင်အရမ်ဘိုင်တန်ဂိုအဖွဲ့ကတခြားဌာနတိုင်းရင်းသားတွေဖြစ်တဲ့ကိုကီးနဲ့နာဂရီစီကနေနယ်မြေရယူလုံမှုနဲ့လူမျိုးရေးအစင်တန်းတစ်ခုအတွက်ပြည်နယ်ဆိုးရွားကိုဗုဒ္ဓဟူးနေ့ကဖိတ်ခေါ်ပြီးအခုလိုဖိအားပေးတောင်းဆိုခဲ့တာပါဒီတောင်းဆိုချက်6ချက်ထဲမှာမဏိပူပြည်နယ်ထဲရောက်လာတဲ့မြန်မာစစ်ရှောင်တွေကိုမီဇိုရမ်ပြည်နယ်ကိုရွှေ့ပြောင်းပေးဖို့နဲ့မြန်မာနယ်စပ်ကိုခြံစည်းရိုးကာယံပေးဖို့စတဲ့အချက်နှစ်ချက်လည်းပါဝင်ပါတယ်မြန်မာဘက်ကထွက်ပြေးလာတဲ့စစ်ရှောင်တွေကိုရမဲရှာတာဟာဒေသခံနာဂနဲ့ကိုကီးတွေကိုပြည်နယ်ထဲကနေမောင်းထုတ်ချင်တာကြောင့်ဖြစ်နိုင်ကြောင်းကိုကီးအဖွဲ့အစည်းတချို့ကလည်းလူမှုကွန်ရက်ပေါ်မှာပြန်ပြီးတော့တုံ့ပြန်ထားကြပါတယ်ဒါပေမဲ့ကတဲ့လူမျိုးတွေတောင်းဆိုထားတဲ့မြန်မာစစ်ရှောင်တွေကိုရွှေ့ပြောင်းရေးကိစ္စနဲ့လူမျိုးရေးပဋိပက္ခကိုဆက်ဆက်ပြီးကောက်ချက်ချဖို့စောသေးကြောင်းအိန္ဒိယဖော်မြန်မာအရက်ဖတ်အဖွဲ့ကိုတီထောင်သူဇလိုင်းဒိုခါကပြောပါတယ
်မီဇိုရမ်ပြည်နယ်အဖွဲ့ကိုမြန်မာနိုင်ငံသားတွေကိုပြန်လွှတ်ပေးရေးဆိုတဲ့အချက်ကနောက်ဝေကနိုင်ငံကြီးနောက်ဆွတ်တွေးနေနေတော့ဘလောက်တိုင်းတာထိကြီးမှမလဲဆိုတာခံမှန်းရခဲ့ပါတယ်အကြောင်းရင်းကတော့ဒီအခုလက်ရှိမဏိပူမှာရှိတဲ့နာဂမျိုးနွယ်စုတွေချင်းမျိုးနွယ်စုတွေအားလုံးကိုဒီမဏိပူကာကတိလူမျိုးတွေကတော့ဒီသူတို့ကိုမြန်မာပြည်ဖက်ကနေအဆွေးပြောင်းလာနေထိုင်တဲ့သူများအဖြစ်ဆွဆွေးနေတဲ့ဟာမျိုးဆိုတော့ဒီလိုဟာမျိုးတွေကိုအကျိုးဝင်အောင်ပြောတဲ့ဟာမျိုးလားဆိုတာမျိုးတော့ကျွန်တော်တို့ခဏတော့စောင့်ကြည့်ရမယ်ဖြစ်ပါတယ်ဒါမဲ့အခုဒီသူတို့ရဲ့စာအသွာလာအတုံးနှုံအရကတော့မြန်မာပြည်ကစစ်ဘေးရှောင်တွေဆိုတဲ့ဟာမျိုးပဲအတုံးထားတယ်ဆိုတော့ဒီလက်ရှိ2020အနာသိမ်းမှုနောက်ပိုင်းဆွေးပြောင်းလာတဲ့ဟာမျိုးကိုရင်းနှုံးပို့တော့ရပါတယ်ခင်ဗျာ
မဏိပူအစိုးရဟာမြန်မာစစ်ရှောင်တွေကိုလက်ခံဖို့ညှင်းဆို့ထားသလို2021မြန်မာအာဏာသိမ်းမှုနောက်ပိုင်းဝင်ရောက်လာသူတွေတဲက150ကျော်ကိုလည်းအခုချိန်ထိဖမ်းဆီးထားပါတယ်။လွတ်ရစေပြီးသူအများပြားကိုလည်းအခုချိန်ထိမဏိပူပြည်နယ်အင်ဖာချင်းထောင်မှာဖမ်းဆီးထားတော့ဖြစ်ပါတယ်။အင်ဖာချင်းထောင်မှာ Foreigner Act နဲ့ထောင်ချနေတဲ့မြန်မာနိုင်ငံသားတဦးကထောင်ထဲကနေဖုန်းနဲ့ VOA ကိုအခုလိုဆက်သွယ်လာခဲ့ပါတယ်။
ကျွန်တော်တို့ချိန်ကြီးပေါ်ကြပါပြီ။နောက်ထပ်နှစ်လသုံးလပိုင်းဆိုရင်ကျွန်တော်တို့၃မိနစ်ပြည့်ပြီးဆက်ဆံရတယ်။ကျွန်တော်တို့ဒီမှာနေရာထိုင်ရတော့ လုံးဝအဆင်မပြေဘူးပဲအားလုံးကထောင်စီကတိုင်းနဲ့သွားတာခရီးပါတော့ရန်ဆိုးရတယ်စနေနေ့နေ့ကနေ9နှစ်10နှစ်အလိုရွယ်တွေစတဲ့နေ့စနေနေ့အလိုရွယ်ပြင်ရတရားမဲ့ရွယ်တွေထောင်ထဲမှာအကုန်လုံးပိတ်ကောင်ထားကြတာစုစုပေါင်းဆိုရင်30ကျော်တယ်ပဲသူတို့ကပြောကတော့မင်းတို့တိုက်တလူပဲလို့ထွက်ဖို့အတွက်ကတော့ငါတို့ဘာမှတော့မပြေးနိုင်ဘူးမင်းတို့နိုင်တာမခေါ်ဘူးအဲ့လိုပဲအများအားပြောတယ်
မဏိဘူးအစိုးရဟာကတဲ့လူမျိုးတွေရဲ့ပြားပေးတောင်းဆိုမှုတွေကိုလိုက်ရောပေးနေတဲ့ဆိုတဲ့ဆော့ဆော့ချက်ကိုလည်းရင်ဆိုင်နေရပါတယ်။ကတဲ့လက်နက်အဖွဲ့ကတော့မြန်မာစစ်ရှောင်းတွေကိုလက်မခံဖို့နဲ့နေသက်ချန်စီယိုခတ်ဖို့ပါဝယ်အချက်6ချက်ကိုရတဲ့အထိတောင်းဆိုသွားမယ်လို့ပြောထားကြောင်းအိန္ဒိယသတင်းဌာနတချို့မှရေးသားထားပါတယ်။မဏိဘူးပြည်နယ်ထဲမှာမြန်မာစစ်ဘေးရှောင်အနေငယ်သာရှိပေမဲ့မီဇိုရန်ပြည်နယ်ထဲမှာတော့အစိုးရရဲ့အချက်လက်အရဆိုရင်မြန်မာစစ်ရှောင်း3000လောက်ရှိနေပါတယ်။ရပ်ဖက်ဖွဲ့တွေကတော့အမန်ကဲဥယေကအဲ့ဒီအရေးအတွက်ထက်နှစ်ဆလောက်ရှိနိုင်ကြောင်းခမန်းထားတာလည်းရှိပါတယ်ခင်ဗျာ
ဒါကတော့အိန္ဒိယနိုင်ငံမဏိပူပြည်နယ်ကမြန်မာစစ်ဘေးရှောင်တွေကိုမီဇိုရန်ပြည်နယ်တဲကိုရွှေ့ပြောင်းမှုနဲ့နေဆက်ချန်စီယိုတွေခတ်ဖို့ကတဲ့လက်နက်ကိုင်ဖွဲ့ကပြည်နယ်အစိုးရကိုဖိအားပေးတောင်းဆိုတဲ့တဲ့တွင်ကိုရန်နိုင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့မလေးရှားမှာမြေပြိုကျတဲ့အတွက်မြန်မာနိုင်ငံသား၅ဦးအသက်ဆုံးပါရတဲ့တဲ့တွင်ကိုတင်ပြပေးကြပါတယ်မလေးရှားနိုင်ငံကမ်ရွန်ဟိုက်လန်ဒ်ကတောင်ပေါ်စိုက်ပျိုးရေးခြံတစ်ခုမှာမြေပြိုကျမှုဖြစ်ပွားခဲ့ပါတယ်။အဲ့ဒီမြေပြိုကျမှုအတွင်းမှာမြန်မာနိုင်ငံသားချင်းတိုင်းရင်းသား၅ဦးအသက်ဆုံးခဲ့ရပါတယ်။ဒီကြောင့်အပြေအဆုံး VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်
။မလေးရှားနိုင်ငံကပုံးရာဂျာကမ်ရွန်ဟိုက်လန်ဒ်တောင်ပေါ်မြို့မှာစိုက်ပျိုးရေးလုပ်ငန်းတွေလုပ်ကင်နေတဲ့မြန်မာနိုင်ငံသားချင်းတိုင်းရင်းသား၅ဦးဟာဇန်နဝါရီလ25ရက်နေ့ညကမြေပြိုပြီးသေဆုံးသွားခဲ့တယ်ဆိုပြီးမြန်မာလူမှုကူညီရေးအသင်းမလေးရှားဥက္ကဋ္ဌဦးစန်းဝင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီမလေးရှားနိုင်ငံကမ်ရွန်ဟိုင်းလန်းပေါ့ကျွန်တော်တို့ဒီစိုက်ပျိုးရေးဒေသပေါ့လေအဲ့ဒေသကနေပြီးအသီးနှံလေးကျွန်တော်ခရမ်းသီးတို့ဆလတ်ရက်တို့ဘော်ဘီတို့စတဲ့ဟာဒီတို့တောင်မော်ဒေသစိုက်ပျိုးရေးလုပ်ငန်းပေါ့လေအဲ့ဒေသမှာဆိုရင်ကျွန်တော်မြန်မာနိုင်ငံသားချင်းတိုင်းရင်းသားအများစုကိုအဲ့မှာလုပ်ကြကြတယ်ပေါ့လေအဲ့မနေ့ညဘက်ကသူတို့အိတ်နေတဲ့အချိန်မှာဒီသူတို့တုတ်တဲ့ဒီတောင်ကဘိုးဒီရပိုင်းဘိုးကဒီရပိုင်းမှာတအားရွာရွာတဲ့ခါမှာတောင်ရဲ့ဒီအကွဲကြောင်းတွေဆိုရင်စိတ်ဝင်ပြီးပြူကျသွားတယ်တောင်ကပြူကျတော့တောင်ကြီးမှာအိတ်နေတဲ့အိမ်မှာအိတ်နေတယ်ပေါ့ဒီအဲ့မိသားစုတွေရတယ်ပြီးတော့ဒီမိသားစုတစုပေါ့ဒီမိသားစုတစုဆိုရင်အမျိုးသမီးရောဒီသူ့ရဲ့ခင်မွန်းတဲ့ရောနောက်ဒီကလေးငယ်ရောပေါ့၃ယောက်ပြီးဆုံးသွားတယ်နောက်ဘေးမှာနေတဲ့ဒီချင်းတိုင်းရင်းသား2ယောက်ပေါ့လေအဲ့စားနဲ့တခါတည်းစုစုပေါင်း5ယောက်ပြီးသွားတယ်ပေါ့ဒါတော့စပြီးတဲ့အချိန်မှာတခါတည်းပေါသွားပါတယ်ဒီ2ယောက်တော့ဟုတ်စားပေါ့တော့ဆယ်ရှာဖို့ရှိရှိပါတော့ပါ3ယောက်မှသူကချင်းပြည်နဲ့မင်းတပ်မျိုးอ่ะပါဟုတ်ကဲ့
အလားတူမြေပြိုပြီးလူသေဆုံးမှုတွေကလွန်ခဲ့တဲ့9နှစ်ကလည်းဖြစ်ခဲ့ပြီးမြန်မာနိုင်ငံသားတဦးသေဆုံးတာကိုတွားရောက်ကြိုခဲ့ရဘူးတယ်လို့လဲဦးစန်းဝင်းကဆက်ပြောပြပါတယ်
လုံးဝငါထက်လာတဲ့အခုလိုမျိုးဒီသူတို့တက်ဒီတောင်ရလေးကိုဒီတောင်လေးကိုရှင်းနေတယ်ဗောလေရှင်းနေပြီးလေကတိပုံစံဗောလေသမစ်ဆိုင်ဖို့လုပ်တယ်လုပ်တဲ့အခါမှာအဲ့ဒီလိုပဲမိုးရတအားကျွာတော့နေအဲ့မှာဟိုအိတ်နေတဲ့အချိန်မှာညာဘက်ကျတော့ဒီတောင်ကပြိုကျတာပြိုကျတော့သူတို့တက်မီးမရှိတော့ရုံးကပ်ပြီးထွက်ပြေးကျတော့အဲ့တယောက်ကမကွေးတန်းရတယောက်ကအဲ့မီးပြိုတက်တဲ့ကိုပြေးမိတော့တခါလဲပြီသွားတယ်ဗောလေ
အဲ့ဒီဒေတာဟာတောင်ပေါ်ဒေတာဖြစ်ပြီးမြန်မာနိုင်ငံသားလူဦးရေတောင်ကနန်းနဲ့အလုပ်လုပ်ကြနေကြတာပါအများစုကချင်းတိုင်းရင်းသားတွေဖြစ်ကြတယ်လို့လည်းသူကပြောပါတယ
်တောင်ကနန်းတော့ရှိပါတယ်ခင်ဗျာမြန်မာနိုင်ငံသားတော်တော်များချင်းတိုင်းရင်းသားတွေတော်တော်များများရှိပါတယ်အဲဒုတိယအများအားတော့ကျွန်တော်ရခိုင်မျိုးသားတွေတော့ကျွန်တော်တို့ဒီအညာဒေသပေါ်မှာဝိဒယလူတွေရှိပါတယ
်အခုသေဆုံးသူတွေထဲမှာအသက်ငယ်ဆုံး25နှစ်ကနေအသက်အကြီးဆုံး56နှစ်ထိပါဝင်ပါတယ်ဒီထဲမှာ3ဦးကတော့မိသားစုဝင်တွေဖြစ်ကြပါတယ်အဲ့ဒီဒေသမှာတရားဝင်ရောတရားမဝင်ရောမြန်မာလူသမားတွေနေထိုင်နေကြတာပါအဲ့ဒီဒေသမှာတရားမဝင်နေထိုင်အလုပ်လုပ်ကြနေသူတွေရှိတယ်ဆိုပြီးမလေးရှားအစိုးရကပိတ်ဆို့ပြီးအော်ပရာစီစစ်ဆေးရေးလုပ်တာတွေလည်းရှိနေတဲ့နေရာလည်းဖြစ်ပါတယ်ရှင်
ဒါကတော့မလေးရှားနိုင်ငံကတောင်ပေါ်စိုက်ပျိုးရေးခြံတစ်ခုမှာမြေပြိုကျမှုဖြစ်ပွားတာကြောင့်မြန်မာနိုင်ငံသားချင်းတိုင်းရင်းသားတွေတေဆုံးခဲ့ရတဲ့သတင်းကိုမအေးအေးမှကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ။မကြခင်ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံးလေးအမေရိကန်တခွင်နဲ့သိပ္ပံနဲ့နည်းပညာအစီအစဉ်တွေကိုရှုစားနာဆင်ရဖို့ရှိပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ် VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2024ခုနှစ် January 26ရက်တောက်ကြညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါသုတဆုံးလေအမေရိကန်ခွင်နဲ့သိပ္ပံနဲ့နည်းပညာကဏ္ဍမတိုင်ခင်မှာတော့အရင်ဆုံးအမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းပတ်မှာတော့နိုင်ငံရေးဥဆောင်ခွင့်ရဖို့ခက်ခဲနေတဲ့လောင်းရိပ်အောက်ကအတန်းများဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ဆက်ထားပါတယ်ရခိုင်ပြည်နယ်မှာရှိတဲ့အမျိုးသမီးတွေဟာနိုင်ငံရေးငြိမ်းချမ်းရေးနဲ့ပြိပခဖြည့်ရှင်ဆိုင်ရာကိစ္စရပ်တွေမှာဆုံးဖြတ်ချက်ချမှတ်တဲ့ဥဆောင်မှုအခန်းကဏ္ဍကနေပါဝင်နိုင်မှုအားနည်းပြီးတော့လက်နက်ကိုင်ပြိပခတွေရဲ့တားခေါင်တွေဖြစ်နေကြရပါတယ်လို့ရခိုင်ပြည်လုံးဆိုင်ရာကျောင်းသားနဲ့လူငယ်များအစည်းအရုံး AASYC ကပြောလိုက်ပါတယ်လောင်းရိပ်အောက်ကအတန်းများလို့နာမည်ပေးထားတဲ့AASYC ရဲ့အစီရင်ခံစာထဲမှာအခုလိုဖော်ပြထားတာဖြစ်ပါတယ်ဒီအစီရင်ခံစာအကြောင်းကို AASYC ရဲ့အထွေထွေအတွေ့အမှုမက်ခင်မာထွေးကိုမက်ခင်ဖြူထွေးကဆက်သွဲမြင်းမြန်ပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးခန္ဓာမှာတင်ဆက်ပေးထားပါတယ်
There's a path we must choose sometimes. Gotta stand up and fight sometimes.
Mekimatri, Mingla Washin.
Mingla Washiamai.
PUA ရဲ့အမျိုးသမီးကဏ္ဍမှာအခုလိုပါဝင်ဆွေးနွေးပေးတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ရခိုင်ပြည်လုံးဆိုင်ရာကျောင်းသားနဲ့လူငယ်များအစည်းအရုံး ASYC ကနေဒီဇန်နဝါရီလ23ရက်နေ့တုန်းကလောင်းရိပ်အောက်ကအတန်များဆိုတဲ့နာမည်နဲ့အစင်ခန်းစာတစ်စောင်ထုတ်ပြန်တာကိုတွေ့ပါတယ်။ဆိုတော့ဒီအစင်ခန်းစာကဘလို့အကြောင်းအရာတွေကိုအဓိကဖော်ပြထားတာပါလေ။ဒီအစင်ခန်းစာထဲမှာရှာဖွေတွေ့ရှိချက်တွေနဲ့ပတ်သက်ပြီးတော့ဗောနော်အဓိကဘလို့အချက်တွေပါဝင်နေဆိုတာကိုအကျဉ်းချုပ်အရင်ဆုံးပြောပြပေးပါလားရှင့်။
အစီအခံခံစားမှာကြာရင်တော့ကျမတို့အဓိကထောက်ပြထားတာတော့ဒီကဏ္ဍခုနှစ်ခုရှိတယ်ပေါ့နော်အဲ့ဒီမှာနိုင်ငံရေးမှာဆိုရင်ကျမတို့ကအမျိုးသမီးတွေရဲ့ကိုစားပြုခွင့်တွေပါဝင်ဆုံးဖြတ်ပိုင်ခွင့်တွေပေါ့စားတဲ့အားနည်းတဲ့အကြောင်းအရာတွေကိုထောက်ပြထားတာရှိတယ်လူမှုရေးမှာဆိုရင်ဒီရှေးရိုးဆွေးအယူအဆတွေပေါ်လာတဲ့ဤဆုံးမှုတွေကြောင့်ပေါ့နော်အမျိုးသမီးတွေနေရာမရတဲ့အကြောင်းအရာတွေကိုအဓိကထောက်ပြထားတာရှိတယ်နောက်ပြီးတော့ဒီလက်နေကံပဋိပက္ခနဲ့ဆက်ဆက်တဲ့နေရာတွေမှာဆိုရင်လေဒီအမျိုးသမီးတွေကလုံကျွန်ရဲ့အရှင်အနေကြောင့်ဒီအမျိုးသမီးကျမရဲ့တန်းသူအခွင့်အရေးတွေမှာလှောက်ရှောက်ဆောင်ရဲ့ရှစ်တယ်မှာကြာလို့ရှိရင်သူတို့ manage နေတာတွေတွေ့ရတယ်ပေါ့နော်အဲ့လိုမျိုးထောက်ပြထားပါတယ်ဆရာမ။နောက်အင်ဒိုအကျဉ်းဖက်မှုတွေဖြစ်ပေါ်နေတဲ့အကြောင်းရင်းတွေကကြာရင်နောက်စစ်တွေးဆိုးကျိုးတွေပေါ့နော်ဖြစ်ရတဲ့အကြောင်းရင်းတွေလိမ်ပိုင်းဆိုင်ရာအမျက်ထုတ်ခံရမှုတွေခုနကကျမပြောခဲ့တဲ့လိုပေါ့ citation ကိုစကန်နေမှာဆိုရင်ဟိုအဲ့လိုမျိုးနောက်စစ်တွေဆိုးကျိုးတွေဖြစ်လာတယ်ပေါ့လိမ်ပိုင်းဆိုင်ရာအမျက်ထုတ်ခံရမှုတွေရှိတယ်သူတို့လူကုန်တိုက်ခါနေအညီမနေနိုင်တာတွေရှိတယ်ပေါ့နော်ဒီလူမှုရေးကဏ္ဍမှာအဲ့လိုမျိုးကန္တာအလိုက်ဥစားပါပါတယ်ဆရာမ
ဟုတ်ကဲ့ပါကျတော့ဒီအစင်ခန်းစာကဒီရခိုင်ပြည်နယ်အတွင်းအမျိုးသမီးတွေရဲ့အခြေအနေကိုပဲတည်တံ့တင်ပြထားတာလားဒါမှမဟုတ်လို့ရှင်တခြားနယ်ပယ်ရောပါပါလားအဲ့ဒါလည်းပြောပြပေးပ
ါဟုတ်ကဲ့ပါကျမတို့ဒီအစင်ခန်းစာကြရင်တို့ရခိုင်ပြည်နယ်တစ်ခုလေးပါတယ်ပေါ့နော်ဘာလို့လဲဆိုတော့ကျမတို့ကရခိုင်ပြည်နယ်တစ်ခုလေးဆိုတာကဒီကျမတို့အခက်အတန့်တွေရှိတယ်ပေါ့လူဝင်းမြေအခက်အတန့်တွေရှိတယ်ကျမတို့အရှင်အခက်အတန့်တွေရှိတဲ့အတွေ့အကြုံမို့လို့ရခိုင်တခုတွေပါတယ်လက်ရှိအရင်နေကြဒီရခိုင်တခုတွေမှာတော့ကျွန်မတို့ဟို issue တွေကအများကြီးရှိတယ်ပေါ့နော်ဟိုဖြစ်နေတာတွေကဟိုဥပမာဒီအခုနောက်ပိုင်းဆိုရင်ဒီလိမ်ပိုင်းဆိုင်ရာအကျဉ်းဖိခံရမှုတွေဖြစ်လာတယ်ဟိုနောက်ပြီးတော့ဒီဆွေမျိုးသားချင်းပေါ့ဆွေမျိုးသားချင်းကအစားဒီအာရမပြုကျင်းမှုတွေလူတက်မှုတွေနောက်ပြီးတဲ့ငယ်မတွင်းမှုတွေတွေ့ရတယ်ဒီလက်နေကင်ပတိပခါကြောင့်လေဒီစိတ်ဖိချောင်စခန်းတွေမှာကြားလို့ရှိနေထိုင်နေအမျိုးသမီးတွေကလေလိမ်ပိုင်းဆိုင်ရာအမျက်ထမှုတွေရှိနေတာတွေရှိနေတယ်ပေါ့နော်အဲ့ဒါကြောင့်အော်ရခိုင်ပြည်နယ်တခုမှာတော့ကျွန်မတို့ issue တွေကအများကြီးရှိတယ်ပေါ့အခုလက်ရှိမှာ
အဲ့ဒီအစင်ခန်းစာကိုထုတ်ပြန်ဖို့အတွက်ပေါ့နော်ဘယ်လောက်အခြေယူပြင်ဆင်ခဲ့ရသလဲအဲ့ဒါလည်းပြောပြပါ
အရှင်ကတော့6လပါဆီမှာကျွန်မတို့6လအတွင်းမှာပဲလောက်ဖြစ်တာပေါ့နော
်ဟုတ်ကဲ့ပါဆိုတော့ဒီအစင်ခန်းစာထဲမှာကျွန်မတတိထားမိတာပြောထားတဲ့အထဲမှာဒီငင်းချဲရင်းနဲ့ပြပခဖြစ်ရှင်းတဲ့လုပ်ငန်းဖြစ်စဉ်တွေမှာဆိုလို့ရှိရင်အမျိုးသမီးတွေရဲ့ဥဆောင်မှုနဲ့သူရဲ့ကိုစားပြုမှုအားနည်းနေရဆိုတာကိုဖော်ပြထားတဲ့အချက်တစ်ချက်တခုတွေ့ပါတယ်ဆိုတော့ဒီလိုအားနည်းရတဲ့အကြောင်းကိုရောဘာကြောင့်ဆိုတာရှာဖွေတွေ့ပါလဲ
အဓိကအားနည်းရတဲ့အကြောင်းရင်းကပေါ့နော်ဒီအဲ့ဒီဖြစ်စဉ်တွေမှာကြာလို့ရှိရင်ဟိုရှေးရိုးဆွေးအယူအဆတွေရှိတယ်
နောက်ပြီးတော့ဒီဒီမိုကရေစီအရင်လေလူ့အခွင့်အရေးမရတာတွေရှိတယ်နောက်တစ်ခုကြဒီတိုင်းပြည်ပေါ့တိုင်းပြည်ဆိုင်ရာနှံပါမှုနဲ့ပတ်သက်ပြီးတော့ဒီဖွံ့ဖြိုးတိုးတက်မှုနောက်ကျရတဲ့အကြောင်းရင်းတွေလည်းရှိတယ်ပေါ့နောက်ပြီးဒီအစိုးရအစ်စစ်ဖိနှိပ်မှုတွေကြောင့်လည်းပါပါတယ်ဆိုတော့အဲ့လိုဖိနှိပ်မှုတွေကြောင့်ဆိုရင်အမျိုးသမီးတွေမှာပါကြောက်တည်တံ့အားနေသွားရတာလေ
အမျိုးသမီးတွေမှာတည်တံ့အားနေတယ်ဆိုတာကြာလို့ရှိရင်ရှေ့ကပြောတယ်လို့ပဲပေါ့အယူအဆတွေရှိတယ်ရှေ့ဟုတ်စေအယူအဆတွေရှိတယ်ဥပမာအမျိုးသမီးတွေအနေနဲ့ဒါကတော့ဖြစ်ပေါ့နော်ဟိုအဲဟိုဆွေမျိုးအတိုင်းဝိုင်းဝိုင်းကားဖြစ်ဖြစ်မိဖားကားဖြစ်ဖြစ်အဒီဥစ္စာကကြာလို့ရှိရင်ဒါအမျိုးသမီးတွေအနေနဲ့မဆိုင်တဲ့ပုံစံမျိုးအဲ့လိုမျိုးအမျိုးသမီးတွေဆိုရင်အိမ်မှာပဲဟိုစနေရမ are a new milk out to rope, need what I keep by day.
Okay. Silurado, a mute me, we go, diluniari ma, look by going a quay and anegare, pamelu, chamare, who pure the rachmanale, yasui. So mute me, you sway, through good, I sway in yet a la, oh, looks out like beating, looks out people look at Arishime, till looks out boot to a quillany look at men out, mute me, correle, like by some your move. She will look at this ra go that me took your miss we met Kimatri Piotr Ochmalu and Nalevare.
Hope I see a map.
Okay. So, your mother and ma, Priba Kari says soon about Miazwa, she tani da ha, Kuludi Nanga in Jaine, Priba Kapishin and Logan Cinema, mute me, we bow and go Mayara, town lawyer, you Sammy Bala.
Oh, Taman in Italo, she know the Nanga can add a marble, a mute media, power movie, Anila, she bono, the Nedi Dalla, she might, Gia Dalato, and the women, the Manangama, the Capinity, Piatana, Jimmy, so you know, Jamalo, the Nanga, Piatana, Nanga, Mapiation, I need a Rizamolo, Lenny can be carried Pinida, Pity Bono. Edo, a mute media, my power, a yellow pin at the last rolling Hobugo, Balolis or O. But deeper carry Pitta, Jashi Neda Gadi, and mute the media, power and cream a yellow to them Hobu. Dabi may di, but deeper card and real can sani at area giant, a mute media, Kalidan area, a diga pity bono. Linda can but deeper carry di dandrio, can sani at a mute media at the andrio, the Maduga Natambo Lorebo. Now we do Lore or Nangae party to my VPP or a quesit to Kuma VP to Lore at the andre, goes up the Muru, Jamaduga, Natambo Lore, do Lore so catch a devo, or Sha and I on Lobby Bolore bono. Elo mioso no di dai a pieso do a mio tami rue pawen khwe ma ya lo lo yo lo do ma ya ba bu
a ro a mio tami rue di lo mio u sao mu lo nga di ngain jai yin ne prepa ka phi shin yi di ma pawen mu a ne de lo pyo tha ra wo so re ka ja ro di lo pawen mu a ne da ka di prepa ka wo phi shin ne niya ma ba lo poun san tai ya mu shi ma le
prepa ka phi shin ne niya ma so shi ya au sa ne le sit set me bo no Duro di Sophia Shari Akama, di Takuku or Piatanari Pishine Akama, the gay can say to the Bawen Bullorebo. A Duro Bawen Lade to so Duro attended by Mrs. Sophia Shire Kaima Lame, it up a deeper cow, Pishin Ali, Yang Mabon, Tomato Elumimale.
A mute media that Bawen Lame solution, the Pishin and Nilania, Puru Tia Lame, Lupio Yamla.
Tamabula, a colonel, show me to Oilole, the poor body bo. My the grand can say I did do the upper deeper comma, and build the media clear than it repeated bono. Elo so you do to the grand can say I did do the elo bowing line is so you know. Itaga, get the nally, peel it the low, but to do it at the end of it. I am some patient to let Kaima me bono. It has a location I have double.
Okay, Bob. Sure, Dilumu. Mute me, we, Nangaye, Lumu, Siwa, Sada people, no, the Gana, Soma, Usamugana, the Pripakari, Pishin, and Yamanina, Longas, and a Bowenbo. Tilu Canarima, mute me, Bowen, Bobby, or Bowen Lame, Bo a Draga, Palautama, Yeti, Badale, a mute me, the Usamu Paima, Tima, Punia, Big Kayabo, Drago, no, Palauti, Yiji, Leshi, Nitama, Lu, and Nida Luya, Piolu Yavale.
No, a mute me, Bowenbo, a Yiga little, a Yiji, Bono. A cool giant or canda so much matter of who's seeing canda build the lobo. A canda so mali bow and polo day. And now we don't mind it a cool shimali to do it goes up you mooly a yeti debo. A do not then we not have polo day, do not bow and our loss on my polo day. And now we don't mind the chalu de gale to do quitches and moon machine in the bow and our a sweet co be polo day bono.
Okay, ba da singers are nema the topia tarry at a decent sort of pure get the lobo, no? You can be net drama, a mute the meadry. ဒီနိုင်ငံရေးစီးပွားရေးလူမှုရေးစာသမီးကဏ္ဍစုံမှာအမျိုးသမီးတွေရဲ့ပူပေါင်းပါဝင်နိုင်မှုအားနည်းနေတဲ့ခွဲခြားဆက်ဆံမှုတွေရှိနေတဲ့အကျံဖက်ခံရတဲ့ရှိနေတဲ့စာသဖြင့်ပေါ့လေဆိုတော့ဒီအခြေအနေဖြစ်တယ်ဆိုတာကိုတင်ပြသလိုပဲတပြိုင်တည်းမှာလည်းဒီလိုအခြေအနေတွေပြုပြင်ပြောင်းလဲဖို့အတွက်ရောဘာတွေများအကြံပြုထားပါသလဲဒီအစဉ်ကစားထဲမှာ
ဟုတ်ဆရာမဒီတိမှာတော့နှစ်မျိုးပေါ့နှစ်မျိုးတိမှာကြာရင်တို့ဒီအမျိုးသမီးတွေကိုယ်တိုင်ကလည်းသူတို့အရေးအရှိနေဖြစ်မယ်နောက်ပြီးတော့မှသူတို့လောက်ဆောင်လာနိုင်အောင်ပါဝင်လာနိုင်အောင်ကြိုးစားမယ်ဆိုရင်တို့ဒါကတော့ဟိုပါဝင်လာနိုင်မှာပေါ့နော်နောက်တစ်ခုကြာရင်တို့ဒီအတိုင်းအဝိုင်းပေါ့ကျမတို့အိတအိမ်ကပေါ့အိတအိမ်ကစဒီ community တနင်္ဂနွေတော့အဆင့်ထိပေါ့နော်ကျမတို့ဟိုစပါဝင်လာဖို့အတွေ့အကြုံရင်တို့ဒီရှိရဖြစ်စပြောတယ်လို့ပေါ့ခွဲခြားဆက်ဆံမှုမရှိဘဲလေးတွေးခေါ်ဖို့လေးလိုတယ်နောက်ပြီးတော့မှတချို့ဥစ္စာတွေကြာတာအကျဉ်းပြုရှင်းနေလဲဆိုင်သွားမလားမသိဘူးဟိုသူတို့ပါဝင်လာအောင်ဟိုတတ်မှတ်ပြီးတော့မှပေါ့နော်လောက်ဆောင်ပေးဖို့လေးလိုတယ်ပေါ့အဲ့လိုမျိုးဆိုရင်တော့ဒီမိဖတွေကလည်းဒီရင်ကျိမုံအရာပေါ့ဒီဥစ္စာပြုပြင်ပြောင်းလဲမှုတွေလောက်ပြီးတော့မှဒီဥစ္စာတွေကဖြစ်ဟိုခွဲခြားမှုမရှိဘူးပေါ့နော်လူတို့တားမြစ်မှုမရှိဘူးဆိုရင်တော့ဒါကပါဝင်လာနိုင်မယ်လို့တော့ထင်နေပေါ့
ဒီဝေးအတွက်အခုလိုအချိန်ပေးပြီးတော့ဖြေချပေးတာကျေးဇူးများကြီးတင်ပါတယ်ရှင်
။ဟုတ်ကျေးဇူးပါဒီမှာလည်းအခုလိုမင်းမြန်ပြီးတဲ့ကျေးဇူးတင်ပါတယ်
နိုင်ငံရေးဥဆောင်ခွင့်ရဖို့ခက်ခဲနေတဲ့လောင်းရိပ်အောက်ကအတန်းများဆိုတဲ့အစီရင်ခံစာအကြောင်းကို AASYC ရဲ့အထွေထွေအတွင်းမှုမက်ခင်မာထွေးကိုမက်ခင်ဖြူထွေးကဆက်သွယ်မေးမြန်းခဲ့တဲ့အမျိုးသမီးကဏ္ဍပါရှင်။အခုဆက်ပြီးတော့တူတဆုံလင်းအမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးကြပါမယ်။ဒီသတင်းပတ်မှာတော့တဲယူပို့ဆောင်ရေးကားကုမ္ပဏီပိုင်ဆိုင်လာသူမြန်မာဒုက္ခသည်နောက်ကော်လိုရာဒိုအချင်းတောင်ကရေဒီယိုအကြောင်းကိုအောင်ကစူးစီးတင်ပြပေးထားပါဗျာ။
ကိုမင်းကဟာ2009ခုနှစ်မှာအမေရိကကိုဒုက္ခသည်ဖြစ်ရောက်ရှိလာတာပါရောက်ခါစားမှာတော့မတူညီတဲ့ယဉ်ကျေးမှုတွေကြားခက်ခဲတွေရှိခဲ့ပြီးနောက်ပိုင်းမှာတော့ college ဒုတိယနှစ်အထိသာတက်ခဲ့ပါတယ်အဲဒီနောက်သူနာပြုအဖြစ်လုပ်ကိုင်ခဲ့ပြီး2014အရောက်မှာတော့ကုန်တင်တွဲကားကြီးတွေစမောင်းပါတယ်ကားမောင်းတဲ့အလုပ်ဘာကြောင့်ရွေးချယ်ခဲ့လဲဆိုတာကိုသူကအခုလိုပြောပြပါတယ
်ဘယ်မှာဒီမှာပြောလို့ပါဗျာဒီ American Dream ပါဗျာကိုကြားနှစ်သက်ကိုလောက်ရင်းနာကိုဝင်ဝင်လဲရအောင်ဆိုတော့အကြောင်းတခြားအလုံးကလည်းအလုံးကြည့်တာအဆင်မပြေဘူးကာမောင်းတဲ့အလုံးကအရင်တော့ပတ်စံနေလည်းပို့လို့ကျင်လို့ပဲဟိုကစလုံးမှဆိုတော့လုံးဖြစ်တယ်ဒါပေမဲ့နောက်ပိုင်းမှတွေ့လာတာဆိုတော့ကိုကာမောင်းအလုံးကကိုမောင်းမှပြောတာတခြားအလုံးတွေစလို့ချင်းကာမောင်းတာအရင်ပြော
အမေရိကန်မှာလုပ်ငန်းခွင်တွင်တွေ့ကြုံတွေကိုအချင်းချင်းဖလှယ်ပြောဆိုလို့ရှိကြပါတယ်။ကားမောင်းစဉ်ကာလအတွင်းလှုပ်တဲ့ရင်အိန္ဒိယရင်မောင်းတူအကြံပေးမှုကနေကုန်တင်ရင်ကုမ္ပဏီတစ်ခုကိုစတင်ထူထောင်ခဲ့တာလို့ဆိုပါတယ
်။ကိုယ့်ဘာကိုကုမ္ပဏီစားထောက်မှဆိုရင် profit ကတလူမျိုးရှိတယ်။ management ကတလူမျိုးလုပ်လို့ရှိရင် main ရဲ့ဟိုဓာတ်ဒီ expense နဲ့ profit ကိုမင်းတွက်နိုင်ကုမ္ပဏီကားမောင်းမှတော်တော်များများမေးလို့ရှိရင်မတွက်နိုင်ကြဘူးလေ။ဒါပေမဲ့ main ကရှင်းပြမှဆိုတော့ तू ကလေးစားမယ်တနိုင်တော့ကျွန်တော်သူထိုင်တော့တေချာပါစားရစားရနိုင်ရှင်းပြရှင်းပြတော့အာမင်အာ experience ရောင်းလို့ပြီးလို့ရှိရင်မင်းကာမောင်းလောကမှာအာဘယ်လိုလဲတွေ့တဲ့လူဒီမှာစကားပြောပြီးတော့ကို knowledge ပေါ့နော်ဟိုကရောင်းဖြည့်စီပြီးလို့ရှိရင်တရက်ကြမယ်ကို company ကိုထောင်လို့ရှိရင်ငိုသာတောင်းမြန်မာပါတော့
တရက်ကိုဖြန်းမြ9နာရီလောက်ကာမောင်းခဲ့ပြီးနောက်လင်းနှင်းအကြာ2018ခုနှစ်မှာခန့်တည်ယူပို့ဆောင်ရေး company စတင်ထူထောင်ခဲ့တာပါကိုရိုင်းကားမောင်းရင်ကုမ္ပဏီကိုကြီးကြပ်တယ်လို့ဇနီးဖြစ်သူကလည်းရုပ်လုပ်ငန်းဆရွတ်ဆာရန်ကိစ္စတွေကိုကူညီပေးတယ်လို့ပြောပါရယ်ကို့ကုမ္ပဏီကကားတွေကိုလည်း BNR ကင်းအောင်နည်းပညာသုံးပြီးတော့အဆောင်ကြီးသတိပေးရတာတွေလည်းလုပ်ရတယ်လို့ပြောပါရယ
် driver ကလီဘာနေကဘလောက်ကျန်လဲအာ brain ကဘလောက်ကျန်လဲဒီစီစားနှောင်းကစားအာကိုလီဘာနေလို့ဘလောက်ကျန်လို့ရှိရင် percentage block ဖို့သွားတယ်ဗောနော်ဟိုဒီလီဘာအဆုံးလေးဘလောက်ကြီးကြာနေလားလဲအခွေကွေတာကြမ်းလားအခွေကွေတာကြမ်းလားဆိုလို့ချင်းကျွန်တော်ကားထဲမှာ GPS ကိုကြည်စံလာအောင်ရှိတယ်ကြည်စံလာဆိုတော့အခွေလို့ချင်းကားဘလောက်ရင်းလဲဗောနော်ရင်းလို့ရှိရင်အဲ့ဒီကောင်အောင်အဆကျွန်တော်အာ email လောက်တာ
ဖိုအင်းမျိုးကကိုတိန်းတော့အောင်ဟာ college ကနေဆက်ပြုပြင်ထင်းသေးရေးပွဲရရှိထားသူပါကုန်တင်တွဲကားမောင်းရတာဟာဝင်ငွေကောင်းတယ်လို့ဒုက္ခိတတူဖြစ်နေတာကြောင့်လဲခန့် company မှာကားစမောင်းပြခဲ့တာလို့ဆိုရတယ်
ကျွန်တော်ဟိုပထမဦးဆုံးကာသမာပေါ်ကရောက်အောင် offer လုပ်တာဒီကုမ္ပဏီကစတာဒီကုမ္ပဏီကကျွန်တော် offer လုပ်တယ် offer လုပ်တဲ့ခါမှာ အာကျွန်တော်တို့သူတို့ဟိုတလခွဲနှစ်လနေပါလောက်ကျွန်တော်တို့ train ပြီးတော့မှကျွန်တော်တို့သူတို့ပိုင်တဲ့ကားကိုကျွန်တော်အက်ပြီးတော့အက်တယ်အဲ့တော့မှကျွန်တော် OTR နဲ့ကျွန်တော်စမောင်းတာပေါ့ OTR ဆိုတော့ over the road ပေါ့နော်လမ်းပေါ်ကနေကျွန်တော်တို့တပတ်တစ်ခါသို့မဟုတ်တလတစ်ခါလောက်မှအင်ပြန်ရတဲ့အလုပ်ကိုကျွန်တော်ဆက်လုပ်ရတာ
အမေရိကန်ပြည်ထောင်စုမှာကိုဗစ်ကာလပြီးဆုံးကနေတည်ယူပို့ဆောင်ရေးကဏ္ဍအတွက်လုံသားအင်အားအများပြားလိုအပ်နေတာပါဒါကြောင့်ကားပေါင်းသင်တန်းတွေမှာဆိုရင်လည်းအချိန်ပြည့်တင် जा ပေးနေရပါတယ်တချို့ကုမ္ပဏီတွေကတော့တနိုင်ငံလုံးအနှံ့ကုန်စည်ပို့ဆောင်ရတယ်လို့တချို့ကတော့ဒေတာရင်းအခြေဆိုင်ရာပြည်နယ်ဝန်ကြီးမှသာပို့ဆောင်တာပါဒါကြောင့်မိသားစုရှိသူတွေအဖို့တော့သတိနဲ့ရွေးချယ်မှုမမှားဖို့ကိုမင်းခန့်ကအခုလိုအကြံပြုရတယ
်ဒီအရန်တားတဲ့အချိန်မှာလည်းမှားရတယ်အာကျွန်တော်အရန်ကြားတဲ့အချိန်မိုးတိတိမဲရွာတဲ့အချိန်မှာလည်းမှားရတယ်ဆိုတော့အန်ရီများတယ်လမ်းမှာလည်း accident ဖြစ်လာတယ်အခြေအနေတွေဆိုတော့အန်ရီအရင်များတော့လုပ်ပါအမ်အဲ့လိုတောင်မလို့ပတ်စံတစ်ခုအဲအတော့မလုပ်စေချင်ဘူးအာနောက်တစ်ခုကိုတည်ရမှာကိုယ့်ရဲ့မိသားစုနဲ့ကိုယ့်ရဲ့အမျိုးသမီးနဲ့ကိုယ့်ရဲ့တပ်မိနေနဲ့အဆင်ပြေမလားအမ်အရင်ကောင်တာမင်ဆိုနေပြီးမှအားလုံးကနေပြီးတော့ထောက်ကထောက်ပံ့ပေးတယ်ဆိုမှလုပ်ဖို့ဟာတင်ပါလို့ကျွန်တော်အကြံပေးချင်ပါတယ်
ရင်ပိုင်ရှင်ကားမောင်းသူဘွားကနေခုအခါမှာကုန်တင် tracker 9စီးအထိပိုင်ဆိုင်ထားပြီဖြစ်ပြီးကုမ္ပဏီရင်လိုင်းဝင်အလုံး26စီးအထိရှိလာပြီလို့ဆိုရတယ်တည်ယူပို့ဆောင်ရေးကဏ္ဍမှာကုန်တင် tracker တွေရဲ့အခန့်ကဏ္ဍဟာဘယ်တော့မှပျောက်ကွယ်စရာအကြောင်းမရှိဘူးလို့လည်းပြောဆိုပါတယ
်အမေရိကန်နိုင်ငံမှာကုန်ပစ္စည်းပို့ဆောင်ရေးလုပ်ငန်းကဆက်လက်ပြီးတော့တိုးတက်မယ်လို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့အမေရိကန်နိုင်ငံကုန်ပစ္စည်း9စီးရန်အောင်ကကုန်ကားကြီးတွေစမိုင်း truck တွေနဲ့ပဲတည်တယ်အဲ့လိုတောင်မလို့အများအားဖြင့် truck တွေလိုအပ်တယ်ပြီးတော့ကံမောင်းသမားတွေလိုအပ်တယ်ဆိုတော့ဒီလုပ်ငန်းကဆက်လက်ပြီးတော့တိုးတက်သွားမှာပ
ါထိုင်းမြန်မာနယ်စပ်နိုဘိုဒုက္ခသည်စခန်းမှာနှစ်နှစ်ကြာနေခဲ့ပြီးနောက်ကိုမင်းခန့်ဟာအသက်16နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာတော့ပါအခွင့်အရေးတွေကိုတက်ဆွမ်းသလောက်ရယူနိုင်တဲ့တိုင်းပြည်မှာသူ့ရဲ့အမေရိကန်အိမ်မက်တွေတိထက်ပူပြီးပြင်းအောင်အကောင့်ထဲပေါ်သွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်ခင်ဗျာကိုလိုရာဒိုပြည်နယ်ကအမျိုးသမီးအချင်းချောင်းထဲမှာရေဒီယိုအစီအစဉ်အတွက်အခုလိုပြင်ဆင်နေကြတာပါ
Welcome to Hotlines on Inside Wire. I'm Cynthia Gonzalez.
I'm Amber Pierce.
And I'm Sarah Berry.
At Denver Women's Correctional Facility.
ကိုလိုရာဒိုအချင်းချောင်းရေဒီယိုဟာအမေရိကမှာကိုလိုရာဒိုပြည်နယ်အတွင်းစတင်အသံလွှင့်တဲ့ပထမဆုံးရေဒီယိုဌာနလည်းဖြစ်ပါတယ်အချင်းသားတွေဟာဒီရေဒီယိုအစီအစဉ်ကိုအချင်းထောင်အတွင်းမှာနားထောင်နိုင်တယ်လို့အချင်းထောင်ပြင်ပကသူတွေကလည်းဖုန်း application ကနေတစ်ဆင့်နားထောင်နိုင်ပါတယ်ဆင်သီယာဂွန်ဇာလေးစာရေဒီယိုအစီအစဉ်အတွက်တပတ်ကို90အလုပ်လုပ်ပါတယ
် I can't wait to
မနေ့အစောကြီးကလေးကအလုပ်သွားချင်နေလို့ညအိတ်ချိန်မြန်မြန်ရောက်ချင်ပါပြီ
ရေဒီယိုအစီအစဉ်မှာသတင်းတေးသချင်းနဲ့အချင်းကြနေသူတွေနဲ့တွေ့ဆုံမင်းမြတ်နဲ့ behind the mic အစီအစဉ်လည်းပါဝင်ပါတယ်တွေ့ဆုံမင်းမြတ်နဲ့အကြောင်းအရာတွေထဲမှာမူရစေးရဲ့တားကောင်ဖြစ်ရတဲ့ကလေးမိခင်လည်းပါပါတယ်
That I chose my addiction over my kids.
Clearly go beam side တော့ပဲမူရစေးကိုသာရွေးမိခဲ့ပါတယ်။ဒါလို့ပြောရတာချက်စရာကောင်းပေမဲ့ဒါဟာအမှန်မှာသူတို့ဘဝအများကြီးနင်းနာသွားတာကြောင့်လဲကို့အပေါ်ခွင်းလွှတ်နိုင်ပါစေလို့သာဆူတောင်းရပါတော့တယ်လို့သူကပြောသွားတာပါ။အခုလိုအစီအစဉ်မျိုးဟာထုတ်ဖော်ပြောလိုက်ရသူအတွက်ရောအလားတူနောင်တတွေနဲ့နေထိုင်နေရသူတွေအတွက်ရောစိတ်ပိုင်းဆိုင်ရာကုစားမှုလည်းဖြစ်စေပါတယ်။ Radio အစီအစဉ်မှုတဦးဖြစ်တဲ့ Sarah Barry ကလည်းလူတွေဟာရင်ဖွင့်တိုင်ပင်စရာမရှိတော့တဲ့အခြေအနေမျိုးမှာပြစ်မှုတွေကျူးလွန်တတ်ကြတယ်လို့ဆိုပါတယ်။ဒါကြောင့်ရေဒီယိုအစီအစဉ်ကနေတဆင့်ဖေးမအကြံပြုတာတွေလုပ်ပေးပြစ်တယ်လို့ပြောပါတယ
်။ We are trying to create a
လူမျိုးတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ပါဝင်လာနိုင်အောင်စူးစမ်းဆောင်ရွက်နေကြတာပါ
။ရေဒီယိုအစီအစဉ်မှုတွေကိုကူညီပေးနေသူကတော့ Denver Tech သို့မီဒီယာအကြံပေး Ryan Conaro ပါ။အချင်းထောင်တွင်းနဲ့ပြင်ပကိုဆက်သွယ်ပေးနိုင်အောင်အခုလိုစီစဉ်လာလို့ဆိုပါတယ်။
You know, over 90% of Colorado.
Colorado အချင်းထောင်ထဲမှာရှိတဲ့90ရာခိုင်နှုန်းကျော်ဟာသူတို့မိသားစုအတိုင်းဝိုင်းနဲ့ပြန်ကြမှာပါ။သူတို့ဒီမှာရှိနေ gain အတွေ့အကြုံကောင်းတွေရသွားစေဖို့ကျွန်တော်တို့လုပ်နေတာပါ
။ထောင်ဆယ်နှစ်ကြာခံနေရတဲ့အစီအစဉ်မူ Amber PS ဟာနောက်နှစ်နှစ်အကြာမှာအချင်းထောင်ကလွတ်မှာပါ။ဟိုရုံးကတော့အပြင်ရောက်ရင်ဘယ်လိုနေထိုင်ရမယ်ဆိုတာကိုမသိပေမဲ့လည်းအခုအခါသူများတွေကိုအကူအညီပေးရင်ကိုယ့်ကိုယ်ကိုယုံကြည်မှုအပြည့်ရှိလာတယ်လို့ပြောပါရခင်ဗျာ။
ကိုအောင်စီစဉ်တင်ဆက်ခဲ့တဲ့သုတဆုံးလင်အမေရိကန်တခွင်းစီစဉ်ပါရှင်အခုဆက်ပြီးတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပေးကြပါမယ်ဒီသတင်းမှတ်မှာတော့မြန်မာကလေးငယ်တိုင်းအတွက်လွေလျားပညာသင်ကြားရေးဤပညာအပိုင်းသုံးကိုတင်ဆက်ပေးထားပါတယ်မြန်မာကလေးငယ်တိုင်းအင်တာနက်သုံးစရာမလိုဘဲနဲ့ digital ဤပညာကိုသုံးနိုင်အောင်လုပ်ထားတဲ့ Mimi Box နဲ့27ရာစုပညာရေးကိုသင်နိုင်အောင်ဘလို့မျိုးဆောင်ရွက်ပေးထားသလဲဆိုတာကို Mimi Box ကိုတည်ထောင်သူကိုတင်မောင်မောင်အေးကိုဒေါခင်မျိုးသက်ကဆက်သွယ်မေးမြန်းပြီးတော့တင်ပြပေးထားပါဗျ။
ခုမြန်မာနိုင်ငံကပညာရေးမှာဆိုလို့ရှိရင်လည်းအများကြီးကလေးတွေနောက်ကျနေတယ်ပေါ့ဆုံးရှုံးမှုတွေအများကြီးရှိနေပါတယ်။နော်ဒီလိုမျိုးကလေးတွေအများကြီးရှိနေတယ်မြန်မာနိုင်ငံအတွက်ပေါ့နော်။ပညာရေးမှာခင်ဗျာဤပညာနဲ့တိုးတက်အောင်သင်ကြားရေးကိုဘယ်လိုလုပ်ပေးနိုင်လဲအဲ့ဒါလည်းချင်းပြပါမယ်။
ကျွန်တော်တို့နိုင်ငံရဲ့ပညာရေးစနစ်ကတော့ညာတိရဲ့အတိုင်းပဲဟိုဘယ်ပြောမလဲခစ်ဆက်ဆက်မှာဟိုဆရာဆရာမဘူဒူစနစ်ကိုပဲကျွန်တော်တို့မိခိုပြီးတော့သင်ရရတာပေါ့ဒါလည်းအားနည်းချက်တွေရှိသလိုအားပါချက်တွေလည်းရှိပါတယ်အာဒါမဲ့အခုဒီ27ရာစုရောက်တဲ့အခါကျတော့ကျွန်တော်တို့ကဤပညာလည်းတိုးတက်လာတယ်ပြီးလို့ရှိရင်ဒီဆရာဆရာမတယောက်သေးစီမှာရှိတဲ့အသိဉာဏ်ပညာဘုဒ္ဓတွေကိုကျွန်တော်တို့အခြေပြုပြီးတော့လေ့လာသင်ယူရတာကဒီကျောင်းသူကျောင်းသားတွေရဲ့အနာဂတ်မှာလိုအပ်တဲ့အရေးအတွေးတွေရေးချင်းနေပြည့်ပြည့်စုံစုံနဲ့ဒီ27ရာစုမှာကြုံနေရတဲ့စိန်ခေါ်မှုတွေကိုစိန်ခေါ်မှုနဲ့ပြဿနာတွေကိုရင်ဆိုင်ဖို့ကြတော့လက်တွေမှာတိတ်ပြီးတော့ထိအောင်မှုမရှိတော့ဘူးမရှိတော့ကျွန်တော်တို့ကအခုမိုင်းကြီးမှာဆိုရင်ဒီကျောင်းသားပုံပြစနစ်ကိုကျွန်တော်တို့အဓိကထားပြီးတော့တင်တယ်ပြီးလို့ရှိရင်ဟို education 3.0 လို့လည်းပြောလို့ရတယ် education 1.0 2.0 တော့ကျွန်တော်တို့19ရာစု20ရာစုခေတ်ကပညာရေးစနစ်တွေပေါ့နော်ဒီကခုနကဆက်စမပို့ပြီးစနစ်ဒီ education 3.0 ကိုကျွန်တော်လက်ရှိသုံးနေတဲ့ဟာကြတော့ကျောင်းသားပို့ပြီးစနစ်ဖြစ်တယ်ပြီးတော့အခုဤပညာနဲ့ mind box နဲ့တွဲလိုက်တဲ့အခါကျတော့သူကပို့ပြီးတော့ကျောင်းသားပို့ပြီးစနစ်ကိုကျွန်တော်ကပို့ပြီးတော့ဖြည်းဖြည်းရအောင်နဲ့အသုံးပြုပြီးတော့သင်ကြားပို့ချမှုလုပ်နိုင
်ဆိုတော့နောက်ဆုံးဒီ27ရာစုနောက်ပိုင်းပေါ့နော်ဒီကျောင်းသားပို့ပြီးတဲ့စနစ်ကနိုင်ငံတကာမှာလည်းဒါမျိုးတွေလုပ်လာတယ်ဒီစနစ်နဲ့သင်ကလေးကျောင်းသားတွေပေါ့နော်ပညာသင်ကြားဖို့လုပ်မှာဆိုရင်ဤပညာအဓိကဘာတွေသုံးပါတယ်ဆင
်။ဟုတ်ကဲ့ဆင်မ။ဟုတ်27ရာစုပညာရေးဆင်မခုနပြောတယ်ဗောနော်။ကျောင်းသားဘုရားစနစ်ကိုထိရောက်သုံးဖို့ဆိုရင်သူကဤပညာနဲ့တွဲသုံးပါတော့ဗော။တွဲပြီးတော့သင်ကြားတယ်။အဲ့တော့ online နဲ့ offline ကိုတွဲသုံးတဲ့စနစ်ကိုသူက blended learning လို့ခေါ်တာဗော။ပေါင်းလိုက်တာဗော။အဲ့ကျွန်တော် mind box ကြတော့သူက online learning နဲ့ digital platform ဖြစ်တဲ့အတွက်ကျောင်းသူကျောင်းသားတွေကဒီဆရာဆရာမတွေတက်မှတ်ထားတယ်ခုနကဗောနသက်ဆိုင်ရာတရားဥညွတ်တဲ့အသင်ခန်းစာတွေသူတို့အားတဲ့အချိန်မှာသူတို့ကိုပိုင်ဟိုဟာပေါ့ဖုန်းလေးပါလေးနဲ့လေ့လာသင်ယူကြတယ်ပြီးတော့မှကျွန်တော်တို့တပတ်တစ်ခါတပတ်နှစ်ခါလောက်မှအတန်းမှာပြန်ဆောင်ကြတယ်အခုဆိုလို့ရှိရင်တော့ကျွန်တော်တို့ Zoom အနေနဲ့လုပ်ကြတယ်အဲ့တော့အဲ့ဒါကို blended learning ပေါ့နော် blended learning session တွေကိုတော့ကျွန်တော်တို့ဟိုစိတ်ချရတဲ့နေရာတွေအဆင်ပြေတဲ့နေရာတွေမှာတော့မြန်ချင်းဆိုင်ဆရာဆရာမနဲ့အကြောင်းသူကြောင်းနဲ့တွေ့ကြရတဲ့တပတ်တခါအဆင်မပြေတဲ့နေရာကြရင်ကျွန်တော် Zoom နဲ့တွားပြီးတော့ Virtual Blended Learning ဆိုတဲ့ပုံစံနဲ့ကျွန်တော်လုပ်ကြတယ်။အဲဒီကြတော့သင်ကြားသင်ယူမှုကကျွန်တော်တို့ကပြောင်းပြန်ဖြစ်သွားတယ်။အရင်တော့ကတော့စာသင်ကြားကိုလာရင်ဆရာဆရာမက lecture ပေးတယ်၊ကျောင်းသားတွေက note လိုက်ရေးတယ်၊ပြီးရင်အင်စာတွေအင်ကြားမှလုပ်တယ်။အခုကျွန်တော်တို့ဒီမှာသုံးနေတဲ့27ရာစုသင်ကြားမှုပေါ့နော်။ကျောင်းသားပုံပြစနစ်နဲ့ Blended Learning မှာကြတော့ကျောင်းသူကျောင်းသားတွေကကျွန်တော်တို့ box ထဲကသင်ခန်းစာတွေကိုသူတို့အိမ်မှာကြိုပြီးတော့လေ့လာခဲ့ကြရတယ် note တွေကြိုရေးခဲ့ကြရတယ်မေးခွန်းတွေဆွဲထုတ်တယ်ဟို exercise တွေကြတော့ကျောင်းရောက်မှာခုနက blended learning session ကြမှာသူကခုနဆရာဆရာမနဲ့ကနေပြီးတော့ပေါင်းဆက်ပြီးတော့သင်ကြားပို့ချတယ်ရှင်းပြတာတွေလုပ်တယ်မရှင်းတာတွေအဲ့ကြမှာမေးတယ်ပြီးလို့ရှိရင် peer learning ဆိုပြီးတော့အချင်းချင်းအပြန်အလှန်လေ့လာသင်ကြားမှုတွေနဲ့တွားရဆင်မှာအခုလို့ဆိုအဲ့ကျတော့သူက27ရာစုအတွက်ကိုသူတို့ပြင်ဆင်ပြီးသားဖြစ်သွားတယ်အချင်းချင်းကြားထဲမှာဟိုအပြန်အလှန်ပြောဆိုဆက်ဆံမှုတွေပြီးလို့ရှိရင်ပူးပေါင်းလှုပ်ဆောင်တတ်တဲ့အလေးထားတွေပြီးလို့ရှိရင်ကျောင်းသူကျောင်းသားတွေကိုယ်တိုင်သူတို့ရဲ့ဒီလေ့လာသင်ယူမှုအစီအစဉ်အချိန်ဘယ်အချိန်မှာဘာလုပ်ရမလဲဘယ်လိုတွားရမလဲဟာဘယ်လိုပုံစံနဲ့ဒီသင်ခန်းစာတွေနဲ့ခုနအင်စာတွေကိုတင်ရမလဲဘယ်လိုပုံစံနဲ့ software နဲ့ mind box ကိုတွားရမလဲဆိုတဲ့ဟာတွေကသူတို့ကိုယ်တိုင်ဒါကိုလေ့လာသင်ယူပြီးတော့သင်ကြားရတဲ့အတွက်သူတို့ရဲ့စိတ်ပါဝင်စားမှုနဲ့လွတ်လွတ်လပ်လပ်နဲ့ကိုယ်တိုင်စဉ်းစားတွေးခေါ်တတ်မှုတွေကိုကိုကိုကိုယ်အားကိုးတတ်တဲ့စိတ်တွေပူးပေါင်းလှုပ်ဆောင်တတ်တဲ့စိတ်တွေဟာဒီလိုမျိုးကျွန်တော်တို့ mind box သုံးပြီးတော့ blended learning တွားတဲ့ process ထဲမှာတခါလဲပါသွားတာလို့ဆင်မှာဟိုပုံမှန်သင်ကြားမှုပုံစံအပြင်ကိုခုနအကြောင်းသူအကြောင်းသားတွေအတွက်27ရာစုမှာလိုအပ်မဲ့ဒီကျွမ်းကျင်မှုတွေပါတခါလဲကျွန်တော်တို့ကဒီ blended learning နဲ့ mind box ကနေတစ်ဆင့်ဟိုသင်ကြားပို့ချပေးလိုက်တာလို့ဆင်မှာ
ကျွန်တော်ဒီလိုသင်ကြားတဲ့အခါမှာ mind box ဆိုအဓိကသုံးတယ်ပေါ့နော်ဆိုတော့ mind box ရှင်မှာပါတဲ့ဥစ္စာကနောက်ဆုံး version တကယ့်ဟုတ်ခင်မိဟွာတွေပေါ့နော်ဆိုတော့ဒါတွေကိုဒီကျောင်းသားတွေကဒီ share အထင်းကိုမရှိဘဲနဲ့ကိုဟာကိုသင်ယူရတယ်ဆိုတော့ဆရာအဲ့ဒါတကယ်အလုပ်ဖြစ်ပါမလားဆရာ
ဟုတ်တယ်ဆရာမအဲ့ဒီကောင်ကတော့တကယ်ကျွန်တော်တို့ရဲ့စိန်ခေါ်မှုအကြီးကြီးပဲဒါလို့ကျွန်တော်တို့ပြီးခဲ့တဲ့၄နှစ်လောက်တည်းကစကြုံနေရတာပေါ့နော် အဲ့တော့ကျွန်တော်တို့က mummy box စနေဒီ mummy box chapter ရုပ်ခေါ်တာ mummy box စာသင်ကမ်းနေစာသင်ကျောင်းနေမဖွင့်ခင်မှာသင်ကြားပို့ချမဲ့ဆရာဆရာမအိုးပေါ့နော်ကျွန်တော်တို့ကတော့ facilitator လို့ခေါ်တယ်ပြီးတော့ချင်းကျောင်းသူကျောင်းသားတွေကိုကျွန်တော်တို့က orientation training တော်တော်ပေးရတယ်ဒီ box ထဲမှာပါတဲ့ဟာတွေကိုဘယ်လိုသုံးရလဲသင်ကမ်းစာတွေကိုဘယ်လိုဖွဲ့စည်းထားရလဲပြီးတော့ချင်း level တွေပေါ့နော် beginner level မှာဘယ်ဘာတရက်တွေပါတယ်ပြီးတော့ချင်း summary ဘယ်လိုစစ်ရလဲဒီပေါ်မှာသူတို့ကိုယ်တိုင် summary ဖြေရတယ်လားဆင် summary တွေပေါ့နော်ဖြေတဲ့အခါကျလို့ချင်းလဲမိကွန်းတွေကကြာပန်းမိကွန်းတွေပြီးတော့ချင်း camera တွေဖွင့်ဖြေရတယ်ဒါတွေကိုကျွန်တော်တို့ကကျွမ်းကျင်သွားအောင်အရင်ဆုံးပထမနှစ်ပတ်လောက်မှာသူတို့ကိုဒီကိုယ်တိုင်လေ့လာသင်ယူတတ်အောင်ပြီးလို့ရှိရင် blended learning လုပ်တတ်အောင်သင်ပေးရတယ်ဆီမှာအကြောင်းမူကြောင်းသားတွေကိုတချို့အခုစင်ခေါ်မှုတွေမှာအများဆုံးမှာဟိုပါပေါ့နော်ဖုန်းတွေမလုံလောက်တာတွေ tablet တွေမလုံလောက်တာတွေဆိုတော့ကျွန်တော်တောက်လျှောက်ကြုံနေရတော့မယ်ဆရာဆရာမတွေဘက်ကကျတော့ကျွန်တော်တို့ကတောက်လျှောက်ကိုစင်ဆက်မပြတ်ကို training တွေပေးခဲ့ရဆရာဆရာမ long တွေကိုပြီးလို့ရှိရင်ကျွန်တော်တို့ mind map တခြားသူတွေကိုပါကျွန်တော်အလကားကျွန်တော် training တွေပေးနေပါတယ်အဲ့တော့ဆီမှာခုနပြောတဲ့စင်ခေါ်မှုကတော့အကြီးကြီးပဲကျွန်တော်တို့နိုင်ငံမှာကျွန်တော်တို့လက်ရှိမှာဒါကိုတရားရဂိုင်တော့မကြော်တော့နိုင်သေးပါဘူးဒါပေမဲ့ဒီကျောင်းသူကျောင်းသားတွေကိုဆရာဆရာမတွေရဲ့ခေါင်းတွေကိုကျွန်တော်တို့ကအရင်တည်းကခူးပြီးခတ်ပြီးဟိုသူများပြောတာကိုကျွန်တော်တို့လိုက်လုပ်ကြရတယ်ခိုင်းမှလုပ်တတ်တယ်ဆိုတဲ့အဖြစ်အနေနဲ့ခေါင်းတွေကအုံနောက်တွေကချိတ်ဆက်မှုလုပ်ပြီးသားတွေဖြစ်တဲ့ခါကျတော့ဒီချိတ်ဆက်မှုတွေကိုကျွန်တော်တို့ကပြန်ပြီးတော့အပြောင်းလဲလုပ်ရတဲ့ခါကျတော့အချိန်လဲပေးရတယ်ပြီးလို့ရှိရင်ခုနပြောလို့ပေါ့နော် energy လည်းအများကြီးတွေ့အဲ့တော့ကျိုးတော့ကျိုးစားနေပါလေဆရာမဒါပေမဲ့အားရစရာရှိတယ်လူငယ်တွေကပို့ပြီးတော့တွက်ပါလေဆရာမအခုခေတ်လူငယ်တွေ
ဟုတ်ကဲ့
ဒီနီးလန်းနဲ့ကျွန်တော်တို့သွားနိုင်လေနောင်ကျွန်တော်တို့တိုင်းပြည်ချင်းနေပြောင်းလဲနေဖြစ်လာတဲ့ခါကြလို့ရှိရင်ကျွန်တော်တို့ကမြင်းမြန်းဆန်းဆန်းတွတ်တွတ်လက်လက်နဲ့27ရာစုတင်ကြပြည်မှုပုံစံတွေကိုတနိုင်ငံလုံးတိုင်းတိုင်းနဲ့ကျွန်တော်တို့သွားနိုင်နေပြီဆရာအဲ့ဒါလေးနဲ့ကျွန်တော်တို့မျှော်လင့်ပါတယ်ပေါ့နော
်ဦးတင်မောင်ရင်းရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်သက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့ဤပညာခန္ဓာကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ခန္ဓာအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းကတလှည့်ပြောပြပေးပါမယ်ရှင်
ဣသရေလကိုလူမျိုးတုံးသက်ဖြတ်မှုနဲ့တောင်အာဖရိကနိုင်ငံကဆွဲချက်တင်လာတာကိုကုလသမဂ္ဂအမြင့်ဆုံးခွင့်ရုံးကဆက်ကြားနာဖို့လက်ခံလိုက်ပါတယ်။ဣသရေလဘက်ကဒီမှုကိုပယ်ဖျက်ပေးဖို့တောင်းဆိုခဲ့တာကို ICJ နိုင်ငံတကာတရားရုံးကပယ်ချခဲ့တယ်လို့လည်းတရားရုံးဥက္ကဋ္ဌဂျွန်ဒန်ဟျူးကမကြာသေးခင်နိုင်ပိုင်းအတွင်းကပဲစင်ကြက်ချရင်ပြောလိုက်တာပါ။ဂါဇာမှာဣသရေလကပါလက်စတိုင်းတွေကိုလူမျိုးတုံးသက်ဖြတ်နေတယ်လို့တရားစွဲခဲ့တာကိုနယ်သာလန်နိုင်ငံသဟိတ်မြို့မှာရှိတဲ့ဒီတရားရုံးမှာအခုညနေပိုင်းကကြာနာရမှာဂျာကာလာတာမြင့်ချက်ပါချပြီးအယတားတပ်ဖြတ်တံရရစီမှုတွေကိုဆက်မလုပ်ဖို့ဣသရေလပေါ်အမိန့်ချမှတ်ခဲ့ပါတယ်ခင်ဗျာ။နောက်အမေရိကန်ထောက်လှမ်းရေးအကြီးအကဲဣသရေလဟားမတ်စ်အရေးမကြာခင်ရက်ပိုင်းတွင်ဥရောပမှာသွားဆွေးနွေးဖို့ရှိပါတယ်။အမေရိကန်ထောက်လှမ်းရေးဌာန CIA အကြီးအကဲဟာဣသရေလအခြေနိုင်ငံတို့ကထောက်လှမ်းရေးအကြီးအကဲတွေနောက်ကာတာဝန်ကြီးချုပ်တို့နဲ့ဣသရေလဟားမတ်စ်ပွဲအပြစ်ခတ်ရေးနဲ့ဖမ်းဆီးထားတဲ့အကျဉ်းသားတွေပြန်လည်ရေးကိစ္စတွေကိုဥရောပတိုင်းမှာလာမယ့်ရက်ပိုင်းအတွင်းဆွေးနွေးဖို့ရှိတယ်လို့ AFP မှာဖော်ပြထားပါတယ်။ CIA ကြီးကဝီလျံဘန်ဆာအခုလိုဥရောပသွားမှာဖြစ်ကြောင်း The Washington Post နဲ့ Axios သတင်းတွေမှာဖော်ပြခဲ့ပေမဲ့ဘယ်နေရာမှာဆိုတာကိုတော့မပြောထားပါဘူးခင်ဗျာ။နောက်ရုရှားစစ်လေရင်ပြတ်ကျတဲ့ပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရေးပေါ်ဆွေးနွေးမှုပြုလုပ်ခဲ့ကြပါတယ်။ရုရှားစစ်တပ်ထောက်ပို့လေရင်ရုရှားယူကရိန်းနယ်ကြားမှာပြတ်ကျခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးရုရှားနိုင်ငံတောင်းဆိုချက်ရမနစ်ကကုလလုံခြုံရေးကောင်စီမှာအရေးပေါ်ဆွေးနွေးပွဲကျင်းပခဲ့တာပါခင်ဗျာဒါပေမဲ့ဒီလိင်ပြတ်ကျခဲ့တဲ့အခြေအနေပေါ်မှာကုလသမဂ္ဂအနေနဲ့တစုံတရာထုတ်ဖော်အတည်ပြုချက်ပေးတာမျိုးလုပ်နိုင်တဲ့အခြေအနေမရှိသေးဘူးလို့လည်းကုလသမဂ္ဂနိုင်ငံဆိုင်ရာအကြီးအကဲကလုံခြုံရေးကောင်စီမှာမနစ်ကပြောခဲ့ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းချင်းချုပ်ကိုကိုဝင်းမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bass နဲ့ John Dryden ဖြစ်ပါတယ်ကျွန်မကဆုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOA ရဲ့တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးပြာဝေးကွာစိတ်ချမ်းသာကိုကြမ်းပါလို့လိုရာဆန္ဒတွေပြကြပါသေးရှင်
This program